America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်နိုဝင်ဘာ29ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုင်းကီလိုမီတာ19.25 30နဲ့တိုင်းလက်မီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ရုရှားနဲ့တင်းမာနေတဲ့ယူကရိန်းနိုင်ငံလွန်ညွေးရေးအတွက်အာဇော့ပင်လယ်မှာမြောက်အတ္တန်တစ်စာချုပ်ဖွဲ့နေတိုးကစစ်သည်မော်တွေဆစ်လို့ဖို့ယူကရိန်းသမ္မတကအကူအညီတောင်းထားပါတယ်။မျိုးဗီဇဖြစ်ရင်ပြောင်းလဲမှုသုတေသနလောက်ကဲ့နေတဲ့သူတွေအားလုံးလုပ်ငန်းတွေရပ်ဆိုင်မှုတရုတ်နိုင်ငံသိပ္ပံပညာဝန်ကြီးဌာနကဒီနေ့ပဲအမိန့်ထုတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မွန်နဲ့တူညင်ညာပေးတော့မှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့တရုတ်နိုင်ငံရွှေလီမြို့မှာမြန်မာအလုပ်သမားရာနဲ့ချီဖမ်းခံခဲ့ရပါတယ်။
ကိုယ်တော်ကလည်းချက်ပုံနဲ့ချူလီရှားထဲမှာလောဘတရားကိုဖတ်တယ်ကဟိုမှာ၄ယောက်ကအမျိုးသမီးတယောက်ပါတယ်ပတ်စံမပြေလို့လေသူကမှုကလည်
းချူလီမျိုးနာရေးနဲ့လူမှုကွန်ရက်အတင်းကတောင်းခံဦးစိန်တင့်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုညခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်ရခိုင်ပြည်နယ်မောင်းတော်မြို့နယ်အင်းတင်ရွာရဲ့အခုလက်ရှိချင်းနေတခါထိုင်းနဲ့မလေးရှားနယ်စပ်မှာလူကုန်ကူးခံရတဲ့မြန်မာ30ကျော်ကိုအာဏာပိုင်တွေကဖမ်းဆီးလိုက်တဲ့အကြောင်းအပါအဝင်မြို့ပြည်သားပြည်ပြင်ထားတဲ့အစားအစာတွေနဲ့ဆိုင်တဲ့သတင်းဆောင်ပါတစ်ပုဒ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီကြောင်းနဲ့မတင်ဆက်ခင်မှာအခုရင်တော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ
ရုရှားနိုင်ငံနဲ့တင်းမာမှုတွေကြုံနေရတဲ့ယူကရိန်းနိုင်ငံလူညွန်ရေးအတွက်အာဇော့ပင်လယ်မှာမြောက်အတ္တန်တစ်စာချုပ်ဖွဲ့နေတိုးကစစ်သည်မော်တွေဆေးလုပ်ဖို့ယူကရိန်းသမ္မတကအကူအညီတောင်းလိုက်ပါတယ်။ယူကရိန်းသမ္မတပက်ထရိုပိုရှန်ကိုရဲ့ပန်ချက်ချက်ကတော့ဒီကနေ့ထုတ်ဂျာမန်သတင်းစာ Bild မှာဖော်ပြလိုက်တာပါ။ဒီနေ့မှာပဲတူရကီသမ္မတရီချစ်တာရဲ့အာရိုဝါကလည်းယူကရိန်းနဲ့ရုရှားကြားကြောင်းဝင်ညှိနှိုင်းပေးဖို့ကမ်းလှမ်းလိုက်ပါတယ်။နိုင်ငံခေါင်းဆောင်တွေနဲ့တယ်လီဖုန်းကစကားပြောခဲ့တဲ့အကြောင်းနဲ့အာဂျင်တီးနားနိုင်ငံမှာကျင်းပမဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးတွင်ရုရှားသမ္မတဗလာဒီမီယာပူတင်အမေရိကန်သမ္မတဒေါ်နယ်ထရန့်တို့နဲ့ဒီကိစ္စဆက်လက်ဆွေးနွေးသွားမှာဖြစ်တဲ့အကြောင်းလဲတူရကီသမ္မတကပြောခဲ့တာပါထိပ်သီးအစည်းအဝေးတွင်ရုရှားနဲ့အမေရိကန်သမ္မတနှစ်ဦးစနေနေ့မှာတရားတွေ့ဆုံပြီးနိုင်ငံခြားကိစ္စတွေဖြင့်ဒေသရင်းပြည်ပကတ်တွေလက်နက်ဖြစ်သိမ်းရေးကိစ္စတွေကိုဆွေးနွေးသွားဖို့ရှိတဲ့အကြောင်းလဲရုရှားဆွေးရပြောခွင့်ရဒီမီထရီပက်စကော့ကပြောပါတယ်ကာချီရဲ့ကြားကတစ်ဆင့်ယူကရိန်းနိုင်ငံမာရီယိုပိုလ်စစ်ကမ်းကိုတွားဖို့ကြိုးစားကြတဲ့ယူကရိန်းတင်မောတုံးစင်းနဲ့တင်မောသားတွေကိုတော့အာဇော့ပင်လယ်ပြင်မှာရုရှားတပ်ဖွဲ့တွေတနင်္ဂနွေနေ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။ယူကရိန်းကတော့အတူခွဲဝေအုံပြုဖို့သဘောတူထားတဲ့ကာချီရဲ့ကြားကိုရုရှားကရင်းနှီးတင်တင်မောတုံးစင်းနဲ့ပိတ်ဆို့ခဲ့တာဖြစ်ကြောင်းပြောဆိုထားတာပါ။ရုရှားနိုင်ငံဘက်ကတော့ယူကရိန်းတင်မောတွေဟာရုရှားရဲ့ပြည်နယ်ထဲဥပဒေမဲ့ဝင်ရောက်လာတာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ရုရှားသမ္မတပူတင်ကတော့တင်မာမှုတွေအတွက်ယူကရိန်းသမ္မတပေါ်မနေ့ကပဲပြစ်တင်ပြောဆိုလိုက်ပြီးရှင်းနေရွေးကောက်ပွဲမှာပြန်ရွေးကံမဲ့ယူကရိန်းသမ္မတကထောက်ခံမှုရအောင်ကြိုးပမ်းတဲ့လုပ်ရည်ဖြစ်နေလဲပြောဆိုထားပါတယ်
။ရှမ်းမဲနိုင်ငံမှာဆာဒီအစိုးရဦးဆောင်တိုက်နေတဲ့စစ်ပွဲမှာအမေရိကန်ပါဝင်မှုအဆုံးသတ်ရေးဥပဒေချမ်းကိုအမေရိကန်အလက်ထက်လွှတ်တော်မှထောက်ခံမဲ့63မဲကန့်ကွက်မဲ့38မဲနဲ့ပုတ်ခုနေတော့ကအတီးပြုတ်ခဲ့ပါတယ်။ဒီမဲခွဲထောက်ခံမှုကိုကြည်ချင်းဖြင့်ဆာဒီအာရေဗျနိုင်ငံနဲ့ပတ်သက်လို့လွှတ်တော်အမတ်တွေနဲ့အင်ဂျီရောကြားမှသဘောထားကွဲနေပြီဆိုတာကိုပြသနေပါဗျ။ထရမ့်အစိုးရရဲ့အမျိုးသားလုံခြုံရေးထိပ်တန်းတာဝန်ရှိသူ2ယောက်ကရေမန်စစ်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေကိုအထက်လွှတ်တော်ကိုတကပိတ်ရှင်းလင်းပြောကြားခဲ့ပေမဲ့ဒီစစ်ပွဲကနေအမေရိကန်ထွက်ဖို့လွှတ်တော်အမတ်တွေဆုံးဖြတ်ခဲ့ကြတာပါ။တရကီနိုင်ငံကဆာဒီကောင်စစ်ဝင်ရုံးထဲမှာဆာဒီသတင်းတောက်ဂျမာကရှိုဂျီအသက်ခံခဲ့ရတာ2လနီးပါးရှိလာနေပေမဲ့ဆာဒီအစိုးရနဲ့အမေရိကန်အစိုးရကြားသမိုင်းဝင်ရင်းနှီးတဲ့ဆက်ဆံရေးကိုထိန်းသိမ်းထားဖို့လိုတယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုရောကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပါတိုက်တွန်းခဲ့ပါတယ်ရေမင်နိုင်ငံကဟူသီတပုံတွေကိုဆာဒီဥဆောင်ခြေမုံနဲ့စစ်ဆင်ရေးမှာအမေရိကန်ကထောက်ခံပံ့ပိုးဖို့လိုတယ်လို့လည်းပြောနေပါဗျ။အထက်လွှတ်တော်အမတ်တွေကိုဒီကပိတ်ရှင်းလင်းပြောကြားပွဲမှာ CIA အကြီးအကဲဂျီနာဟက်စပေါ်မပါတဲ့အတွက်ကိုလည်းဒီမိုကရက်လွှတ်တော်အမတ်တွေရော Republican အမတ်တွေပါတော်လေးမကြေမနက်ဖြစ်ခဲ့ပါဗျ။အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့သတင်းတောက်ကရှိုဂျီကိုလောက်ကြံဖို့အတွက်ဆာဒီအင်ရှစ်မင်းသားမိုဟာမက်ဘင်ဆာမန်အမိန့်ပေးခဲ့တာလို့ CIA ကစုံစမ်းမှုတွေအရသိရကြောင်းထုတ်ပြန်ခဲ့ပါဗျ။
အာဖဂန်နိုင်ငံကဘုံမြူရကလွန်ညွေးစကန်တကူမှာတနက်တီဘုံနေသုံးပြီးညာလုံးကတက်ခိုက်မှုတွင်ဝန်ထမ်း9ဦးသေဆုံးပြီးဒဏ်ရာရသူစုစုပေါင်း32ယောက်ရှိတဲ့အကြောင်း G4S ဗြိတိသျှလူမျိုးရေးကုမ္ပဏီကပြောဆိုလိုက်ပါတယ်။ဒဏ်ရာရသူတွေထဲမှာဝန်ထမ်း9ယောက်ပါဝင်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ကပူးမျိုးတော်ကလူမျိုးရေးတင်းတင်းကြပ်ကြပ်ချထားတဲ့နေရာမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွင်စုစုပေါင်းလူ10ဦးသေဆုံးပြီးအများအပြားဒဏ်ရာရတဲ့အကြောင်းလည်းအာဖဂန်တာဝန်ရှိသူတွေကအတိအပြုပြောဆိုထားကြပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းတာလီဘန်အဖွဲ့ကကြေညာထားပြီးစကန်နဲ့မှာရှိနေကြတဲ့အာဖဂန်နဲ့ပြည်ပကကျူးကျော်တပ်ဖွဲ့ဝင်တွေအထိကိုက်အကြဆုံးများပြားခဲ့တဲ့အကြောင်းလည်းပြောဆိုထားပါတယ်။
American ပြည်တော်စုမှာအခြေချဖို့တရားမဝင်ရောက်လာသူတွေကိုထားတဲ့ Texas ပြည်နယ်ကယာယီစခန်းတစ်ခုမှာ Trump အစိုးရရဲ့လောရက်ကြောင့်ဆယ်ကျော်တပ်တွေရဲ့လုံခြုံမှုစိုးရိမ်စရာဖြစ်နေတယ်လို့ AP သတင်းဌာနကပုတ်ထုနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဆယ်ကျော်တပ်ကလေးတွေကိုစောင့်ရှောက်သူတွေရဲ့နောက်ကြောင်းရှင်းမရှင်း FBI ကလက်ပွေရာနဲ့စစ်ဆေးတာမျိုးမရှိသလိုစိတ်ကျမ်းမာရေးဆိုင်ရာဝန်ထမ်းတွေလည်းအင်မတန်နေတယ်လို့ AP ကစုံစမ်းဖော်ထုတ်ခဲ့တာပါ။ကျမ်းမာရေးနဲ့လူမှုဝန်ထမ်းဌာနကရုံးတွင်းမှတ်တမ်းတစ်ခုနဲ့ AP သတင်းဌာနရဲ့စုံစမ်းမှုအရယာယီစခန်းတွင်းမှာလူဦးရေမြန်မြန်ဆန်ဆန်တိုးလာနေတာကစိုးရိမ်စရာပြဿနာတွေဖြစ်စေတယ်လို့ AP ကတွေးရှိခဲ့ပါတယ်။ Texas ပြည်နယ်ကတဲကန္နာရရဲမှာဂျူလာရုံကယာယီစခန်းအဖြစ်ဖွင့်ခဲ့တာဖြစ်ပေမဲ့အဲ့ဒီစခန်းထဲမှာထားတဲ့ဆယ်ကျော်သက်အရေးအတွက်ဟာ360ကနေပြီးတော့2300ကျော်အထိတိုးလာတယ်လို့ AP ကပြောပါတယ်။ကုန်ကြစရိတ်ကလည်းအစိုးရထုတ်ပြန်ထားတဲ့စရိတ်ထက်အများကြီးတိုးနေပြီး American အခွန်တန်းငွေဒေါ်လာတန်း430လောက်ကုန်ကြနိုင်တယ်လို့ဆိုပါတယ်။အရွယ်မတော့သေးတဲ့ကလေးတွေကိုထိမ့်သိမ်းထားတဲ့အတွက်စိတ်ကျမ်းမာရေးနဲ့လမ်းလွဲရောက်နိုင်တဲ့ဆိုးကျိုးတက်ရောက်မှုတွေရှိတဲ့ဆိုတော့သူတေသနာမှတ်တမ်းတွေကိုလည်း AP ရဲ့စုံစမ်းမှုမှာထောက်ပြထားပါတယ်။
ビューアメリカンタン냐배မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ ビューアメリカンタン냐မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေး냐배သတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်နိုင်ငံမှာဝီဂါမွတ်စလင်တွေကိုဆုလိုက်ပြုံးလိုက်ထိန်းသိမ်းထားတဲ့လူရဲနဲ့ပတ်သက်လို့ဒီသတင်းပတ်ထည်တရုတ်သမ္မတရှီချင်းပင်နဲ့တွေ့ဆုံရမှာပြောဆိုဖို့အမေရိကန်လွှတ်တော်အမတ်ခရစ္စတိုဖာစမစ်ကသမ္မတဒေါ်နယ်ထရန့်ကိုတိုက်တွန်းလိုက်ပါတယ်။သမ္မတထရန့်ရဲ့ Republican Party ကအောက်လွှတ်တော်အမတ်စမစ်ကရီပပ်ဘလီကန်ထက်လွှတ်တော်အမတ်မာကိုရူဘီယိုနဲ့တူတရုတ်နိုင်ငံဆိုင်ရာ Congress လွှတ်တော် Commission မှာပူးတွဲဥက္ကဋ္ဌတွေဖြစ်နေတာဝန်ယူထားသူဖြစ်ပါတယ်။ကိုစရနီယောစလုံးကတရုတ်နိုင်ငံအနောက်ပိုင်းကအလန့်ဝဲရဲ့ရှီချင်းဒေသမှာဝီဂါမွတ်စလင်တွေပေါ်စိုးရွားတဲ့လူခွင့်ရေးချုပ်ဖောက်မှုတွေအတွက်ပြည်တွင်ရှုတ်ချတဲ့ဥပဒေမူကြမ်းတွေကိုလည်းတက်ဆိုင်ရာလွှတ်တော်တွေမှာဥဆောင်အဆိုပြုသူတွေဖြစ်ပါတယ်။ဘာသာရေးဆွေးနွေးဝါဒကိုတက်ဖြစ်ဖို့ဆိုပြီးဝီဂါကာဇက်နဲ့တခြားလူနည်းစုတွေကိုထိန်းသိမ်းနေတဲ့ပေါ်တရုတ်နိုင်ငံပေါ်နိုင်ငံတကာကဝေဖန်မှုတွေလည်းထွက်ပေါ်နေတာပါ။နိုင်ငံတကာလူခွင့်ရေးချုပ်ဖောက်မှုတွေကိုအရေးယူနိုင်တဲ့ American ရဲ့ Global Magnitsky Act ဥပဒေကိုအသုံးပြုပြီးသမ္မတ Trump အနေနဲ့ဝီဂါတွေပေါ်လူခွင့်ရေးချုပ်ဖောက်မှုကျူးလွန်သူတွေကိုအရေးယူဖို့လည်းဒီဝင်နဲ့မင်းမြန်ကမှာအောက်လွှတ်တော်အမတ်စမစ်ကတိုက်တွန်းထားပါတယ်။တရုတ်နိုင်ငံဟာဝီဂါမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်ဆိုပြီးတော့လေလွှတ်တော်ကိုယ်စားစမစ်ကဆွဆွဲထားတာပါ။သမ္မတထရန့်နဲ့တရုတ်သမ္မတတို့ကတော့မနက်ပိုင်းအာဂျင်တီးနားမှာစတင်မဲ့စစ်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ထက်သည့်စည်းဝေးကိုတက်ရောက်ကြမှာဖြစ်ပါတယ်
။ကမ္ဘာကြီးမှာယုံကြည်မှုပြတ်ပြားတဲ့ပြဿနာကြီးနဲ့ရင်ဆိုင်နေရပြီးတော့ခိုင်မာတဲ့ဥဆောင်မှုနဲ့ပြတ်သားတဲ့ဆောင်ရွက်မှုတွေလုပ်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂတွေ့ရင်မှုချုပ်အန်တိုနီယိုဂူတရက်စ်ကပြောကြားလိုက်ပါတယ်။အာဂျင်တီးနားနိုင်ငံဘွဲနိုဆဲရစ်မြို့မှာမနက်ဖြန်စတင်မဲ့ G20 ထိပ်သီးညီလာခံကိုမတွားခင်မှာအတွေ့အမှုချုပ်ကအခုလိုသတင်းတောက်တွေကိုပြောခဲ့တာပါ။ရာသီဥတုဖောက်ပြန်မှုတွေကြောင့်ရုတ်တရက်ကျလာနိုင်တဲ့ကပ်ဘေးဆိုးကြီးတွေမြေယာမှုတွေစီကိုကဘာကြီးဥတီနေတယ်လို့လည်းသတိပေးခဲ့ပါတယ်။ကဘာရာသီဥတုပြောင်းလဲစေတဲ့ကဘာကြီးပူနွေးလာမှုကိုတားဆီးဖို့ပြက်ကွက်နေတာကြောင့်တဘာဝဘေးဒဏ်တွေအရေးပေါ်အခြေအနေတွေပိုဖြစ်လာနိုင်တဲ့အပြင်လေဒုညဉ့်ဉန်းမှုကြောင့်2050ခုနှစ်မတိုင်ခင်မှာကဘာစီးပွားရေး27ထရီလီယံအထိထိခိုက်နိုင်တယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ကပြောကြားခဲ့ပါတယ်။နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့အကြီးအကဲ Christine Lagarde ကတော့အခုလောလောဆယ်ပိုပြီးစိုးရိမ်စရာဖြစ်နေတာကအကုန်သွယ်ရေးတင်းမာမှုတွေဖြစ်တယ်လို့ပြောကြားခဲ့ပါတယ်။မော်တော်ယာဉ်တွေအပေါ်အခွန်သွင်းကုန်ခွန်တွေချမှတ်တာတခုတည်းနဲ့ကမ္ဘာစီးပွားရေးတိုးတက်မှုရဲ့တစ်ရာဂိုင်းနှုန်းနီးပါးထိခိုက်တယ်လို့ Miss Lagarde ကပြောကြပါရယ်နိုင်ငံတကာယင်းနှိမ့်မြုံနံသူတွေကိုတရုတ်ဈေးကွက်ထဲပိုဝင်ခွင့်ပေးမယ်ညာနာပစ္စည်းမူပိုင်ခွင့်တွေအပေါ်အခိုင်အမာအကာအကွယ်ပေးမယ်လို့ G20 ထိပ်သီးဆွေးနွေးပွဲမတိုင်ခင်တရုတ်သမ္မတရှီကျင်းပင်ကတော့ပြောကြားခဲ့ပါရယ်
မျိုးဗီဇာပြည်ရင်ပြောင်းလဲမှုသုတေသနလောက်ကနေသူတွေအားလုံးလုပ်ငန်းတွေကိုရပ်ဆိုင်ဖို့တရုတ်နိုင်ငံသက်ပြပညာဝန်ကြီးဌာနကဒီနေ့ပဲအမိန့်ထုတ်လိုက်ပါတယ် ။ကမ္ဘာမှာပထမဆုံးမျိုးဗီဇာပြောင်းလဲထားတဲ့ကလေးငယ်တွေမွေးဖွားနိုင်အောင်ဖတ်တီးနိုင်ခဲ့ကြောင်းကြေညာခဲ့တဲ့တရုတ်သစ်ပံပညာရှင်ရဲ့လုပ်ရဟာတာဝန်မဲ့ရာရောက်ကြောင်းဇီဝစစ်သစ်ပံပညာညီလာခံကျင်းပသူတွေပြစ်တင်ပြောဆိုလိုက်ပြီးနောက်မှာပဲတရုတ်ဆူရရဲ့ညွှန်ကြားချက်ထွက်ပေါ်လာခဲ့တာပါ။ဟောင်ကောင်မှာကျင်းပတဲ့လူသားမျိုးဗီဇာပြုရင်ပြောင်းလဲမှုဆိုင်ရာဒုတိယကြိမ်နိုင်ငံတကာညီလာခံခေါင်းဆောင်တွေကထုတ်ပြန်ခဲ့တဲ့ဒီနေ့ကြေညာချက်ထဲမှာတော့တရုတ်သစ်ပံပညာရှင်ဟေချီယန်ကွာရဲ့ပြောဆိုချက်ပေါ်အလွန်မင်းစိတ်နှောက်ရှက်ဖြစ်ခဲ့ရတဲ့အကြောင်းဖော်ပြထားပါတယ်။တရုတ်သူတွေဒေါက်တာဟေကတော့ HIV virus ပိုးရှိသူဖခင်ထံကနေရောဂါမကူးစက်အောင်ကာကွယ်တဲ့အနေနဲ့အမွှာသမီးနှစ်ယောက်ကို DNA မျိုးဗီဇာပြုရင်ပြောင်းလဲမွေးဖွားပေးခဲ့တဲ့အကြောင်းညီလာခံမှာမနေ့တုန်းကကြေညာလိုက်တာပါ။သူလိုရတဲ့ပတ်သက်လို့တင်းလာနေမှာတုန်းကလည်းအွန်လိုင်းမှာဗီဒီယိုတစ်ခုနဲ့ကြေညာခဲ့ပါတယ်။သူဒေသနာလုပ်ငန်းကိုလျှို့ဝှက်လုပ်ကင်ခဲ့တဲ့အကြောင်းလည်းပြောဆိုထားတာပါ။သူဖန်တီးခဲ့ကြောင်းပြောဆိုချက်ကိုတော့တိကျအတည်ပြုလို့မရသလိုကျွမ်းကျင်သူတွေစစ်စစ်အတည်ပြုနိုင်မဲ့သိပ္ပံပညာဆိုင်ရာစာဆောင်တစ်ခုခုကိုပေးဖို့အစီရင်ခံတာမျိုးလည်းမရှိရပါဘူးပြောဆိုတဲ့အတိုင်းမှန်ကန်ကြောင်းအတည်ပြုနိုင်ခဲ့မယ်ဆိုရင်တော့မှဒီလုပ်ရဟာတာဝန်မဲ့ရရောက်ချောင်းနဲ့နိုင်ငံတကာစံနေနဲ့ကန့်ညင်မှုလည်းမရှိတဲ့အကြောင်းညီလာခံခေါင်းဆောင်တွေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါထိပ်သီးညီလာခံမှာဒေါက်တာဟေးဒီနေ့စကားပြောဖို့မူလကစီစဉ်ထားရမယ်လဲအစီအစဉ်ကိုဖျက်သိမ်းထားပါတယ်
ဒုတိယကမ္ဘာစစ်တွင်းကအာဓမအလုတ်ခိုင်းစေခံခဲ့ရတဲ့တောင်ကိုရီးယား၁၀ယောက်ကိုဂျပန်နိုင်ငံရဲ့ Mitsubishi အကြီးစားဆက်မှုလုပ်ငန်းကြီးကရော်ကြီးပေးဖို့တောင်ကိုရီးယားတရားရုံးချုပ်ကအမိန့်ချလိုက်ပါတယ်။တရားအမှုနှစ်ခုမှအောက်ယုံတစ်ခုကချထားတဲ့ဆုံးဖြတ်ချက်အတိုင်းအသက်ရှင်ရှိနေသေးတဲ့အာဓမအလုတ်ခိုင်းခံရသူတွေဒါမှမဟုတ်တရားဆွဲဆိုခဲ့သူတွေကို Mitsubishi ကတယောက်ကိုဒေါ်လာ800,000ကနေ3,000,000ကျော်အထိပေးဖို့တရားရုံးချုပ်ကထပ်ပြီးဆုံးဖြတ်ခဲ့တာပါ။ဒီလိုဆုံးဖြတ်တဲ့အတွက်စိတ်မကောင်းကြောင်းနဲ့လုံးဝလက်မခံနိုင်ကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးတာရိုကိုနိုကကြေညာချက်ထုတ်ပြန်ပါတယ်။အခုဆုံးဖြတ်ချက်ဟာ1965ခုနှစ်သဘောတူစာချုပ်ကိုဖောက်ဖျက်ရာရောက်တဲ့အတွက်ဂျပန်နိုင်ငံဘက်ကနိုင်ငံတကာတရားရုံးမှအယူခံဝင်နိုင်တယ်လို့လည်းနိုင်ငံသားရေးဝန်ကြီးကိုနိုရဲ့ထုတ်ပြန်ချက်မှာသတိပေးထားပါတယ်။ဂျပန်နိုင်ငံက Nippon Steel တမနီလုပ်ငန်းနဲ့ Sumimoto တပ်တုလုပ်ငန်းကြီးတွေကိုလည်းအလားတူရော်ကြီးတွေပေးဖို့အတွက်တောင်ကိုရီးယားတရားရုံးချုပ်ကအောက်တိုဘာလတုန်းကအမိန့်ချခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်မှာ1910ကနေ1945အထိ35နှစ်ကြာဂျပန်ကျူးကျော်မှုတွေအတွင်းမှရက်ဆက်တဲ့လုပ်ရက်တွေကြောင့်အခုချိန်ထိနှစ်နိုင်ငံကြားမှဆက်ဆံရေးမပြောင်းဘူးသေးပါဘူးရှင
်။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့သတင်းလော်တွေကိုကျွန်တော်တို့ရဲ့ internet ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့တရုတ်မြန်မာနယ်စပ်မှာမြန်မာလူသမားယာနဲ့ချီဖမ်းခံရတဲ့အကြောင်းကိုပြောပြကြပါမယ်။တရုတ်လုပ်ငန်းရှင်တဦးအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာတရုတ်နယ်စပ်မှာရွှေလီမြို့ထဲမှာတွားရောက်အလုပ်လုပ်ခိုင်နေကြတဲ့မြန်မာလူသမားတွေကိုဒီရက်ပိုင်းတွင်တရုတ်အာဏာပိုင်တွေကဖမ်းဆီးတာတွေပုံများလာနေပါတယ်။ရက်ပိုင်းတွင်မှာပဲမြန်မာလူသမားယာနဲ့ချီဖမ်းခံရတယ်လို့ဒေသခံအကူအညီပေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒေသတွင်းမှာစီးပွားရေးခါဖြစ်နေတဲ့ကျိုးစကြောင်တစ်ဖက်နိုင်ငံနဲ့တွားပြီးအလုပ်လုပ်သူတွေပုံများလာတယ်လို့လည်းလူမှုအထောက်အကူပြုအဖွဲ့တွေကထောက်ပြကြပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ရွှေလီမြို့တွင်စရုပ်လူမျိုးအလုပ်ရှင်တို့ကိုစက်ဖြတ်သူတွေဟာမြန်မာလုပ်သမားတွေဖြစ်တဲ့ဆိုတဲ့ဆွဆွဲချက်ကြောင့်စရုပ်အန္တရာယ်ပိုင်းတွေကအလုပ်သမားတွေကိုစီစစ်ဖမ်းဆီးမှုတွေပုံများလာတယ်လို့ရွှေလီမြို့နာရီနဲ့လူမှုကွန်ရက်ရေးအသင်းတာဝန်ခံဦးစိန်တင့်က VOA ကိုပြောပါတယ်။
ကျွန်တော်တို့ကချက်ပုံနဲ့ချွေလီကြားထဲမှာလောဘတရားကိုကတ်တယ်ကပမာ၄ယောက်ကအမျိုးသမီးတရားပါတယ်အဆန်မပေးလို့လေလူကမှုကလည်းခေးရတယ်ကိုကပတ်စပ်ပေးတာဝေ၄000လား500လားမီချန်လာရအဲ့ဒီဥစ္စာကိုခေးကမပေးနိုင်သေးဘူးမင်းတို့ခလားဆောက်တောင်းလိုက်တော့မတောင်းနိုင်မင်းတို့ပြန်လိုက်ဒီစကားပြောလို့ဆိုပြီးတပစ်လိုက်တာဗျာသူတို့ကအရေးဥစ္စာတဲ့ခါကျတော့သူကလူသမားဆိုင်ကိုအပေါ်လိုက်ရှာနေတာဒီ၃ရက်တော်တယ်ဗျာအဲဒီမဲ့ဒီကလူသမားဆိုင်ကြီးမှတည်းကအပေါ်လိုက်ရှာနေတာသူကလူနေအကျော်တော့ရှိမှတင်တယ်ဆိတ်ဝါလို့လိုက်ခါနာ
ငွေရေးကြေးရေးကိစ္စနဲ့ဆက်ဆက်ပြီးတတ်ခဲ့တယ်လို့ဆိုတဲ့အဲ့ဒီလူသတ်မှုကျူးလွန်သူတွေကမမိသေးပေမဲ့တရုတ်နိုင်ငံတွင်နေထိုင်ခွင့်လက်မှတ်မရှိတဲ့မြန်မာလူ့သမားတွေကိုဖမ်းဆီးတာများတယ်လို့ဦးစိန်တင့်ကပြောပါတယ
်။နေထိုင်ခွင့်မရှိတဲ့လူတွေကိုသူကအကုန်လုံးဖမ်းလာရ။ညာဘက်ကတော့ဖျားလူ့သမားတွေများတယ်ကွာ။မပြောပြန်လူ့သမားရဲ့နောက်ချောက်ောက်တဲ့လူရဲ့အဲ့ဒါတွေကများတယ်ကွာ
။ဖမ်းဆီးခံရတဲ့သူတွေထဲမှာနန့်ဆန်နဲ့သီပေါ်မြို့နယ်ကျေးရွာကတန်းလူမျိုး60ကျော်လောက်ပါဝင်နေတယ်လို့တန်းဥပဒေအထောက်အကူပြုရေးအဖွဲ့ကမိုင်မျိုးအောင်ကပြောပါတယ
်။ဖမ်းဆီးခံရတဲ့သူကိုယ်တိုင်တယောက်ဒီနေ့ကျွန်တော်တို့ကဒီနေ့စကားပြောကြည့်တဲ့ချိန်မှာတယောက်တရားကျွန်တော်ဒီအစုလိုက်ဖမ်းခံရတယ်ဆိုမှကျွန်တော်တို့အမိပါတော့နော်။အဲ့ဒီထုတ်တဲ့မှာတယောက်တစ်ချိန်မှာအဲ့မှာရှိတဲ့တန်းလူမျိုး60ကျော်လောက်ရှိတယ်။ဒီမြန်မာနိုင်ငံသားတွေကလည်းအဲ့မှာမြန်မာကျွန်တော်ရှိတယ်ဆိုတော့အားလုံးပေါင်းလိုက်တော့အဲ့မှာမြန်မာနိုင်ငံသားတွေကတယောက်တရားတော့ရှိတယ်ပေါ့နော်။
စရုပ်နိုင်ငံမှာစွာရလွတ်လွတ်ကင်ဖို့အတွက်လူသူမှာဇာအုပ်သုံးမျိုးကန်ဆောင်ထားရပြီး အစိမ်းရောင်စာအုပ်လုပ်ရင်6လနေတိုင်ခွင့်ရှိပါတယ်။အနည်းရောင်စာအုပ်ကတော့မူရေးစေဝါကင်းရှင်းကြောင်းစစ်ဆေးထားတဲ့စာအုပ်ပြင်ကျက်သွေးရောင်စာအုပ်ကတော့9ရက်နေတိုင်ခွင့်စာအုပ်လည်းရှိရမှာဖြစ်ပြီးတစုံတစ်ခုလိဟင်းတာကိုစစ်ဆေးသွေးရှိရင်ဖမ်းဆီးထောင်ချနိုင်ပါတယ်။ရှမ်းပြည်နယ်မူဆွေမြို့တစ်ဖက်ကတရုတ်နိုင်ငံရွှေလီနဲ့ကြဲကောင်ဘက်မှာအလွတ်လုနေသူမြန်မာနိုင်ငံသားတောင်းကနန်းလောက်ရှိနေပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသကလူငယ်တော်များများဟာတရုတ်နိုင်ငံတွင်ဝင်ရောက်လွတ်လပ်ကန်နေကြတာပါ။ဒေသတွင်းစီရေးပဋိပက္ခကြောင့်တစ်ဖက်နိုင်ငံသားအလွတ်လပ်ကန်နေသူတွေများတယ်လို့မိုင်မျိုးအောင်ကပြောပါတယ်။
တကယ်ပဲဘယ်ကရှိနေရောအဲ့ဒီလက်နက်ပရိသတ်ကဒီစင်ကြောင်တွေအပိုင်းတွေရှိတာပေါ့နော်။နောက်တစ်ခုကျတော့အဲ့ဒီလက်နက်တန်ပရိသတ်ရဲ့နောက်ဆက်တွဲကြောင်ပေါ့နော်။နောက်တစ်ခုကဒီစီးပွားရေးရှိမပြေဘူး။အလောက်ကိုင်းတဲ့အခြေအနေရှိပေါ့နော်။ဒီလိုကြည့်တဲ့အခါကျတော့ဒီမှာလုပ်နေတဲ့ကျန်လာတာ
။ရှမ်းပြည်မြောက်ပိုင်းဒေသမှာစိုင်းသာလက်နက်ကန်ဖွဲ့တွေနဲ့သတ်မတော်ကြားစိုက်ပွဲဖြစ်ပွားနေတယ်လို့အချင်းချင်းကြားမှာလည်းစည်ရေးသိမ်းမှမှုတွေရှိနေတာကြောင့်ဒေသသွင်းလုံခြုံမှုအားနည်းနေပါတယ်။ဒါ့အပြင်နိုင်ငံရေးမတည်ငြိမ်မှု၊ဂုံဆွေးနှုံးကြီးမြင့်မှု၊ငွေလဲနှုံးကွာချက်ကြီးလာမှုတွေဟာလည်းတိုင်းဘာမှာလွတ်လွတ်ရင်လူနေမှုဘဝစိုးသက်လာဖို့မျှော်လင့်ချက်နဲ့သွားရလုတ်ကင်သူတွေများပြားလာနေပါတယ်ခင်ဗျာ
။ထိုင်းခြေဆိုင်ပြည်ဝင်သတင်းတော့နိုင်ခွင့်ရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ရခိုင်ပြည်နယ်အင်းနေရွာဘက်ကသတင်းတပုတ်ကိုပြောပြချင်ပါတယ်။အင်းနေခြေရွာသားတွေအနေနဲ့အခုခါမှာလုံခြုံမှုရှိတယ်လို့ခန်းစားရတဲ့အကြောင်းခြေရွာအုပ်ချုပ်ရေးမှူးကပြောပါတယ်။မတူကွဲပြားတဲ့လူမှုတိုင်းဝန်တစ်ခုကြားမှာဟိုးရင်နှစ်ပေါင်းများစွာကလို့အထူးတကားငင်းငန်းစွာရှင်တဲနေနိုင်ပုံကတော့မဖြစ်နိုင်တော့ဘူးလို့လည်းဆိုပါတယ်။နိုင်ငံတကာသတင်းမီဒီယာတွေကအင်းတင်ရွာနီးမှာမွတ်စလင်၁၀ဦးတပ်ခံရတဲ့ဖြစ်ရပ်ကိုပဲသိရှိစိတ်ဝင်စားပြီးကျန်တဲ့ဖြစ်ရပ်အပေါ်တွေကိုတိတော်မသိကြတဲ့အပေါ်မှာမချေနှက်တဲ့စကားလဲပြောဆိုခဲ့ပါတယ်။ဆိုရတဲ့ဖြစ်ရပ်တွေနဲ့ရှင်တွဲပြီးနိုင်ငံတကာသတင်းမီဒီယာတွေမှာထင်ရှားလာတဲ့အင်းတင်ရွာဒီကနေ့ဘယ်အခြေအနေမှာရှိနေပါသလဲ။ကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ကိုကျော်ကျော်သိန်းကတင်ပြထားပါတယ်ခင်ဗျာ။
2019ခုနှစ်ဩဂုတ်လမတိုင်ခင်ကဆိုရင်ရခိုင်ပြည်နယ်တွင်တခြားနေရာတချို့မှာရုံးဝင်းစံကပြိပခဖြစ်ရတွေရှိခဲ့တာတော့မှအင်းတင်ရွာကိုရိုက်ခတ်မှုမရှိဘဲတည်တည်ငြိမ်ငြိမ်ရှိခဲ့တာကြောင့်အင်းတင်ရွာကပေးတဲ့ငြိမ်းချမ်းရေးသင်ခန်းစာဆိုပြီးပြည်တွင်းထုတ်မော်ကွန်းမဂ္ဂဇင်းမှာ2015ခုနှစ်စက်တင်ဘာလကစောင်းမားရှိတဲ့ပုံနဲ့တင်စားရေးသားဖော်ပြခံခဲ့ရပူပါတယ်။မောင်းတော်တမျိုးလုံးနီးပါးမှာရခိုင်နဲ့မုစလင်တစ်ဖက်နဲ့တစ်ဖက်တင်းမာနေတဲ့အချိန်မှာတော့အင်းတင်မာကမုစလင်နဲ့ရခိုင်ကြားညီကိုလိုနေခဲ့ကြတာလို့အသက်32နှစ်အရွယ်လက်ရှိကြေးရွာအုပ်ချုပ်ရေးမှူးကုကျော်စိုးမှုကပြောသလိုအခြေအနေဘယ်လိုပြောင်းလဲသွားတယ်ဆိုတဲ့အပေါ်သူ့အဆိုကိုလည်းကြားခဲ့ရပါတယ်
။2016ခုနှစ်သုံးလပိုင်းလောက်မှစပြီးတော့သူတို့ကရခိုင်လေးကိုမငှားတော့ဘူး။ကျွေးတွေကိုမငှားတော့ဘူး။အဆက်အသွယ်မလုပ်တော့ဘူးဖြစ်တယ်။လုပ်တဲ့လူတွေကိုလည်းသူတို့အချင်းချင်းတတ်တယ်။နှိမ့်ဆက်တယ်။အဲ့လိုပုံစံမျိုးနဲ့လုပ်လာတယ်။ဒီ2016သုံးလပိုင်းနောက်ပိုင်းမှာပေါ့။
2019ခုနှစ်ဩဂုတ်လ25ရက်နေ့မှာရွာသားဦးမောင်နေအသက်ခံရတဲ့ဖြစ်ရပ်နောက်ပိုင်းမှာတော့အခြေအနေတွေကအဆိုးပဲပိုပြီးပြောင်းလဲသွားခဲ့ပါတယ်။အဲ့ဒီဖြစ်ရပ်ရဲ့နောက်ဆက်တွဲဖြစ်စက်တင်ဘာလ2ရက်နေ့မှာမွတ်စလင်10ဦးကိုလူညိုရေးတပ်ဖွဲ့တွေနဲ့ရွာသားတချို့ကတပ်ပစ်လိုက်ပြီးတော့အစုအပြုံလိုက်မြေမြုပ်တဲ့ဖြစ်ရပ်ဖြစ်ခဲ့ပြီးအဲ့ဒီအကြောင်း Riders သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကစုံစမ်းဖော်ထုတ်လိုက်တာကြောင့်အထင်ကရဖြစ်သွားတော့တာပါပဲ။အင်ဂျီ190လောက်လူဦးရေအားဖြင့်800ကျော်ပဲရှိတဲ့အင်းနေရွာရဲ့ပတ်ဝန်းကျင်မှာလူဦးရေ9000ကျော်ရှိတဲ့မိုးစလင်ကြီးရွာတွေအရင်တုန်းကရှိခဲ့ဘူးပါလေအခုတော့အဲ့ဒီရွာတွေလုံးဝမရှိတော့ပဲအင်းနေရွာတရွာပဲရှိပါတော့တယ်ဒီအခြေအနေကသူတို့အတွက်လုံခြုံမှုရှိတယ်လို့ခန်းစားရတဲ့အကြောင်းကိုကျော်စိုးမှုကပြောပါတယ
်လုံခြုံတာတော့ကျွန်တော်တို့ဟိုပုံဝင်နဲ့ပြောလို့ရှိရင်ကလားမရှိရင်လုံခြုံတာပဲကျွန်တော်တို့ကတော့အရင်တုန်းကကလားရှိတယ်ဆိုလို့ရှိရင်ကြောက်နေရတယ်ဘယ်လိုတွေရှိတဲ့ချိန်မှာကျွန်တော်တို့ဘယ်နဲ့သက်မလဲဟိုဘာဖြစ်မလဲလူတို့မရှိလို့ဆိုလို့ရှိရင်ကျွန်တော်ကလူထုံသွားပြီ။အဲ့လိုပဲကျွန်တော်ခံယူလေ
။နိုင်ငံတကာသတင်းမီဒီယာတွေကအင်းတင်ရွာလေးကိုအခုချိန်ထိစိတ်ဝင်စားဆဲရှိပြီးမကြာခဏလာပြီးတော့မေးမြန်းတာတွေရှိနေဆဲဖြစ်ပြီးတော့သူတို့ရဲ့စိတ်ဝင်စားမှုကဖြစ်ရက်တစ်ခုတည်းပေါ်မှာပဲရှိနေတဲ့ပေါ်ရွာသူရွာသားတွေရင်ထဲမှာခံစားချက်ရှိနေတာကိုကိုကျော်စိုးမှုပြောစကားကထင်ဟပ်နေပါတယ
်။ဟုတ်ခဲ့တဲ့လာက28ရက်တည်းကသတင်းမီဒီယာဖွင့်လာတယ်။ဒါရင်းမှာ10ရက်ကစားကျွန်တော်မေးတယ်။ကျွန်တော်အင်းနေမှာမရှိရဲကျွန်တော်မသိဘူး။ဒီနေ့ရှင်မှာကျွန်တော်ကဖြတ်ပြီးပြန်မဲတယ်ဟိုအင်းနေမှာဒီဖြစ်စဉ်တော့အချိန်မဲ့ဖြစ်စဉ်တော့ဟိုက38ရက်ပေါ့နော်ဒီ2019အဲ့တုန်းကဥမုံနေတည်သွားတဲ့ဟာတိလားအတင်းကျွန်တော်ကအင်တာဗျူးတဲ့မီဒီယာသမားတွေခေါ်တယ်မသိဘူးပြီးလို့ရှင်ကျွန်တော်ထမဲတယ်မော်တော်မြောက်ပိုင်းမှာဟိုရေးပေါ်ရာဆိုတဲ့ညော်မှာဟိန္ဒူလူမျိုးတရားကျော်အသက်ခံနေတယ်အဲ့ဒီဟာကိုတိလားမီဒီယာကျွန်တော်ထမဲတာအဲ့ဒါလည်းမသိဘူးလေအဲ့ကျွန်တော်ဒီဝဲနေရဲလို့ဒီကြေးသားလာပြီးတော့ဒီကြေးသားမှာဘာဖြစ်ပြနေလဲဆိုတာကိုအကုန်လုံးသိရမှာမီဒီယာဆိုတော့တိတိနဲ့တိထရဲဟာပါလေအင်းဒီမှာဥမောင်းနေအသက်ခံရတဲ့ဟာကိုမသိရင်ထားလိုက်ပါမော်တော်မြောက်ပိုင်းမှာဟိန္ဒူမျိုးတရားကျော်အသက်ခံရတာတော့သိနေတာပါ
တဖက်နဲ့တဖက်ရုံးဝင်းစံခတ်အခြေအနေနဲ့တပ်ဖြတ်တဲ့ဖြစ်ရပ်တွေဖြစ်ခြင်းကကိုကျော်စုမှုဟာရွာမှာရှိနေတာမဟုတ်ပဲအဲ့ဒီဖြစ်ရပ်တွေဖြစ်ပြီးတလကျော်လောက်မှမှရွာကိုပြန်ရောက်လာတာဖြစ်ပြီးတော့အုတ်ချိုရီမှုဖြစ်တာလဲ10လောက်လောက်ပဲရှိပါသေးတယ်။ VOA အပါအဝင်သတင်းမီဒီယာသမားတွေကကြံတဲ့ကြေးရွာသားတွေကိုမေးမြန်းမှုစူးစမ်းပေမဲ့လည်းဖြေဆိုခြင်းသူမရှိပဲသူတို့တွေအားလုံးဟာရွာဖုံးကြီးကျောင်းထဲမှာစုဝေးပုံအောင်နေခဲ့ကြရတာကြောင့်ဖြစ်ပျက်သွားတာတွေကိုမသိကြဘူးလို့ပဲတုံ့ပြန်ပါတယ်။အသက်ခံရလို့ဒေဆုံးသွားသူဥမောင်းနေရဲ့ဇနီးဖြစ်သူကဆိုရင်သတင်းမီဒီယာတွေကမေးမြန်းခွင့်ပန်ကြားတာကိုတူတူခါခါညင်းပေတယ်လို့ဓာတ်ပုံဗီဒီယိုတွေလည်းလုံးဝရိုက်ခွင့်မပြုပါဘူး။သူပြောတာကတော့အရင်ရင်ကသူအများကြီးဖြေဆိုခဲ့ဘူးပဲလေဘာမှထူးခြားမလာတာကြောင့်ပါတဲ့သူပြောတဲ့ဘာမှထူးမလာဘူးဆိုတာကမွတ်စလင်ဆယ်ဦးအသက်ခံရတဲ့ဖြစ်ရမှာပါဝင်နေဆိုတဲ့ဆွဆွဲချက်နဲ့အချင်းကြနေသူသူ့ရဲ့သားကြီးနဲ့သားလက်တို့နှုတ်ဦးပြန်လွတ်မလာသေးတာကိုရည်ညွှန်းတာပါဒီလိုမျိုးဒဏ်ရာတွေနဲ့ခံစားနာကျင်နေတဲ့အင်းတင်ရွာလေးဟိုးအရင်လိုအေးအေးချမ်းချမ်းနဲ့ရှင်တွဲနေထိုင်နိုင်တဲ့အခြေအနေပြန်ရောက်နိုင်ပါဦးမလားအုတ်ချုပ်ရည်မှုကိုကျော်စိုးမိုးကတော့
ကျွန်တော်တို့ကဘာမှမလုပ်တဲ့ဟာကိုသူတို့ကလာပြီးရင်စားချတဲ့ဟာကိုပြန်ပြီးတော့သားသာဖြစ်မယ်ဆိုတာမလိုပါနဲ့
။အင်းဒီရောကို VOE နဲ့တခြားသတင်းမီဒီယာတွေရောက်တဲ့အချိန်မှာရွာသူရွာသားတွေဟာသူတို့ရဲ့နေတူဝဘဝကိုပုံမှန်ဖြတ်သန်းနေပြီးကျောင်းသားကလေးငယ်တွေလည်းကျောင်းတက်ဖို့ပျော်ပျော်ရွှင်ရွှင်သွားလာနေကြတာကိုမြင်တွေ့ခဲ့ရပါတယ်ခင်ဗျာ
။ VOE ဝိုင်းတော်သားကိုကြော်ကြော်သိသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတော့လူကုန်ကူးမှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ထိုင်းနဲ့မလေးရှားနိုင်ငံနယ်စပ်ကလူကုန်ကူးတဲ့သူတွေအသုံးပြုတဲ့ Torrent Scan တစ်ခုကိုထိုင်းရဲတပ်ဖွဲ့ဝင်တွေဒီကနေ့မှဝင်ရောက်စီးနင်းပြီးတော့ဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်။ဒီဖမ်းဆီးမှုတွေမှာမြန်မာနိုင်ငံသား30ကျော်လက်ဖမ်းခံခဲ့ရတယ်လို့ပြောပြီးတော့ဖမ်းဆီးမှုတွေလည်းတိုးပြီးလှုပ်ဆောင်လာနေတယ်လို့ဆိုပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးထိုင်းခြေစိုက်ဗီဒီယိုသတင်းနောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
နိုဝင်ဘာလ29ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းစုံခလာခရိုင်ဟဲ့ရိုင်မြို့ခွန်လန်ကျေးရွာအနီးကအဝေးပြေးလက်မအနီးစစ်တောအတွင်းမှာယာယီရွက်ဖြင့်တဲတွေထိုးပြီးမလေးရှားဘက်ကလူကုန်ကူးသူတွေရဲ့အခေါ်ကိုစောင့်နေကြတဲ့မြန်မာနိုင်ငံသား32ဦးကိုဟဲ့ရိုင်ရဲနဲ့လူကုန်ကူးမှုတားဆီးနှိမ်နှင်းရေးအဖွဲ့တွေကဖမ်းဆီးခဲ့တာဖြစ်ပါတယ်။အခုဆိုရင်ကော့တောင်းရနောင်းလန်းကနေမလေးရှားနယ်စပ်ထိသွားဖို့အတွက်အစုလိုက်အပြုံလိုက်ဖမ်းဆီးခံရတာတွေဇက်တိုက်ဖြစ်နေတယ်လို့လဲထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကမှတ်တမ်းနဲ့အလို့သမားရေးရာတာဝန်ခံဦးမင်းဦးကလည်းပြောပြပါဗျ
။လေဟိုအွန်လိုင်းကျင်းလန်းနေကိုမိတာတွေတွေ့ရတယ်။မိတာတွေဆိုတာမြန်မာအဲ့ဒီကျွန်တော်တို့ထိုင်းမြန်မာနယ်စပ်ကနေပြီးတော့အထူးသဖြင့်ကျွန်တော်နေရာကနေပြီးတော့ဝင်နေမြန်မာတွေပေါ့။မိလိုက်တဲ့အခါမှာသူတို့ရဲ့တွားမယ်သူတို့ရဲ့ဟိုပါပေါ့ဦးတီချက်ကသူတို့ကမလေးရှားလို့ပဲထွက်ကြတယ်။အများစုကမလေးရှားကိုတွားမယ်လူကြီးပဲ။ဒီဟာတွေကိုပို့နေတဲ့ခုနကပုံလူမောင်ကိုတွေလူကုန်ကူးရဲ့လူတွေကတောက်လျှောက်ရှိနေတယ်ဆိုတဲ့သဘောပေါ့
။ပြီးခဲ့တဲ့22ရက်နေ့တုန်းကလည်းအခုလိုမျိုးဖမ်းမိတာကြောင့်နေရက်ပြန်ပို့ခဲ့တဲ့သူတွေဆိုရင်ရခိုင်ပြည်နယ်ရှမ်းပြည်နယ် ARB တိုင်းထားတဲ့နေရာတွေကနေလာကြသူတွေဖြစ်ပြီးလူဦးရေ140ကျော်ရှိတယ်လို့လည်းဆိုပါတယ်။တချို့ဖမ်းမိတဲ့အုပ်စုတွေကတော့လူကုန်ကူးမှုတွေနဲ့ပတ်သက်နေတာကြောင့်စစ်ဆေးမေးမြန်းခံနေရဆဲဖြစ်တယ်လို့လည်းပြောပြပါတယ်။အခုထိုင်းရနာပိုင်းနေတွေ့သွားတဲ့လူကုန်ကူးတစ်ထောင်နားစခန်းဟာမလေးရှားနယ်စပ်ကိုရောက်ဖို့အတွက်မိုင်40လောက်သာကွာဝေးတော့တဲ့နေရာဖြစ်ပါတယ်။အထောက်ထားမရှိဘဲခိုးဝင်လာကြတဲ့မြန်မာနိုင်ငံသားတွေကိုလူပွဲစားတွေကမြန်မာနိုင်ငံကော့တောင်ထိုင်းဘက်ချမ်းရင်းနှောင်းကနေတဆင့်တောလန်းတွေကိုတုံးပြီးလူကုန်ကူးတဲ့ခိုင်းတွေကကားငယ်လေးတွေနဲ့တင်ခေါ်လာကြတာဖြစ်တယ်လို့လည်းလူကုန်ကူးခံရသူတွေကထွက်ဆိုကြပါတယ်။သူတို့ကိုခေါ်လာတဲ့လူပွဲစားတွေကိုတော့ဆက်လက်ဖော်ထုတ်သွားမယ်လို့လည်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ကော့တောင်းဘက်ကနေဝင်လာတဲ့မလေးကိုတွားလုလုကြမဲ့သူတွေထဲမှာမြန်မာနိုင်ငံအနေနဲ့ရရကဖြစ်ပြီးအလောက်ကန်ရှားပါမှုကုန်စည်နှုန်းတွေမြင့်တက်လာတဲ့အခြေအနေပေါ်အရေးပေါ်ဖြေရှင်းတဲ့အနေနဲ့ရှိတာလေးတွေကိုပေါင်နှံရောင်းချပြီးအလို့အကန်ရှာဖွေဖို့လာကြသူတွေဖြစ်ကြပါတယ်အဖမ်းစီးတွေကြားကပဲထိုင်းနိုင်ငံထဲကိုခိုးဝင်လာကြတဲ့သူတွေဟာတစ်နေ့တစ်ခြားပို့ပြီးတော့များပြားလာနေပါတယ်နိုဝင်ဘာလ29ရက်နေ့မှာပဲထိုင်းနိုင်ငံစင်ဘူရီခရိုင်တွင်းကအမိုက်တပ်စင်နဲ့အလို့ရုံမှာလုက ାଇ နေကြတဲ့မြန်မာနိုင်ငံသား14ဦးကိုနယ်မြေကန်ရဲတပ်ဖွဲ့တွေကဝင်ရောက်ဖမ်းဆီးခဲ့ရမှာသူတို့တွေကိုလည်းလူပွဲစားတွေကအဲ့ဒီဆက်ရုံမှာထားခဲ့ကြပြီးအမိုက်ဆက်ရုံမှာအကာအကွယ်မဲ့လုပ်ရတာကြောင့်ကျမ်းမာရေးတွေလည်းထိခိုက်နေကြတယ်လို့လည်းဆိုပါတယ်2018ခုနှစ်ထဲမှာပဲထိုင်းတောင်ပိုင်းမှာဖမ်းမိတဲ့လူဦးရေဟာထောင်ကနန်းလောက်ရှိသွားပြီဖြစ်ပါတယ်ရှင
်ဟုတ်ပါရှင်များရှင်မြန်မာနိုင်ငံမှာရဲဖက်လူမှုအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေပေါ်ဖြစ်နေမှုတွေဟာစစ်ဆေးရတွေလက်ထက်ကအခြေအနေကိုဥတည်နေပြီလို့ဒီသတင်းဖက်တွေထုတ်ပြန်လိုက်တဲ့အရက်ဖက်လူခွေရေးဆိုင်ရာအစင်ကန်စာကဖော်ပြပါဗျ။မြန်မာနိုင်ငံမှာအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လှုပ်ရှားသူတွေရဲ့အခန်းကဏ္ဍလျော့ပါလာနေပါပြီလား။ ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေရဲ့အခန်းကဏ္ဍဘလောက်ထိအရေးကြီးပါသလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေဘယ်လိုအခန်းကဏ္ဍကနေဘယ်လိုပုံစံနဲ့ပါဝင်စေချင်သလဲဆိုတာသတင်းရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-9995လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်နဲ့မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လိုက်စီစဉ်ကကြိုဆိုပါရစေ။
တော်ရရှင်အနေနဲ့ကျွန်တော်တို့ရဲ့ဒိုက်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေ။အခုတစ်ခါတော့အစားတောင်းတဲ့ဆိုင်တဲ့စိတ်ဝင်စားစရာသတင်းတစ်ပုဒ်ကိုလည်းပြောပြချင်ပါရစေ။မြို့ဗီဇပြည်ပြင်အစားအစာတွေကိုလူတွေစားသုံးနေကြတာရာစုနှစ်နဲ့ချီကြာခဲ့ပြီဖြစ်ပါရစေ။အခုလူအများစားသုံးနေကြတဲ့ခရမ်းကျင်းတီးနဲ့မုံလာဦးနီးတွေဆိုရင်အရင်ကပုံနဲ့တော့မတူတော့ပါဘူး။မြို့ဗီဇပြည်ပြင်ထားတဲ့အစားအသောက်တွေကိုအခုအခါမှာစားသုံးသူတွေကရှောင်ဖယ်လိုတဲ့သဘောကြီးလည်းရှိနေပါရစေ။မျိုးပိသားတဲကနေမလို့တဲ့အပိုင်းကိုတိတိကျကျဖျက်တောက်တဲ့နီးလန်းတွေပေါ်လာတာကြောင့်စားသုံးသူတွေကိုဆွဲဆောင်နိုင်မဲ့မျှော်လင့်ချက်တွေလည်းရှိလာနေပါတယ်။ဗီဒီယိုသတင်းတော့ Kevin Enoch ရဲ့သတင်းလော်ကိုမှတ်မှတ်စဉ်အောင်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ Hostain Nusa Noa မျိုးတွေဟာနွားနုတ်ထုတ်လို့ရမှာအဓိကအခန်းကဏ္ဍကပါဝင်မိမဲ့သူတို့ရဲ့ဥကြူတွေကြောင့်နာမည်ဆိုးနဲ့ကြောကြားပါတယ်။သူတို့ရဲ့ဥကြူတွေကလူတွေတွေမကသူတို့အချင်းချင်းအတွက်လည်းအနည်းရှိတာပါ။ဒါပေမဲ့အခုတော့မျိုးပီဇာဖြတ်တောက်တဲ့နီလန်းကိုအသုံးပြုပြီးဒီ Hostain Nosa နွားမျိုးတွေကိုဥကြုံမပေါအောင်ပြုလုပ်နိုင်ပါပြီလို့ California တက္ကသိုလ်က Allison Van NMM ကပြောပါတယ
် It's kind of a pair of molecular scissors if you will that you can tell to go and cut the DNA
DNA မျိုးပီဇာနေရာတိတိကျကျကိုဖြတ်တောက်လိုက်တာမျိုးပါမျိုးပီဇာထောင်ချီရှိရတဲ့ကတခုကိုတိတိကျကျဖြတ်ထုတ်တာပါ
ဒီလိုနီးနဲ့မျိုးပီဇာပြုပြင်တဲ့သိပ္ပံပညာရှင်တွေက Hostain Nosa နွားတွေရဲ့ဥကြုံပေါက်စီတဲ့ DNA မျိုးပီဇာနေရာမှာဥကြုံမပေါက်တဲ့ Angus နွားမျိုးရဲ့ DNA မျိုးပီဇာနဲ့အစားထိုးပြီးဥကြုံမပေါက်အောင်လှုပ်လိုက်တာပါဒီလိုမျိုးပီဇာဖြတ်တောက်လိုက်တဲ့နီလန်ကအစားအသောက်တွေပြုပြင်ရမှာလည်းအကျိုးသက်ရောက်မှုရှိပါတယ်လေယာစိုက်ပျိုးရေးကဏ္ဍမှာဒီနီးနဲ့တချို့ပြဿနာတွေကိုဖြေရှင်းနိုင်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်ကြပါတယ်ဥပမာပြောရရင်အမေရိကမှာအပြည့်အစုံဆုံးရှုံးများတဲ့တံပြာပင်တွေပိုးကြတာမျိုးအိန္ဒိယနဲ့တရုတ်မှာလည်းဖြစ်လေရှိပါတယ်။အရင်နှစ်တွေကထက်တံပြာထုတ်လုပ်မှုနှုန်းကျဆင်းသွားတာကိုဖလော်ရီဒါတက္ကသိုလ်က Fred Gmeter ကအခုလိုပြောပါတယ်
။ Florida it has cut our production from about 240 million boxes.maybe 15 to 18 years ago down to 45 million boxes
လွန်ခဲ့တဲ့15နှစ်ကနေ18နှစ်အတွင်းအမေရိကမှာတံပြာထုတ်လုပ်မှုဟာဘူးပေါင်းတန်240ကနေအခုဆိုရင်ပိုကျလာကြောင်းမနစ်က45ဆန်းလောက်ပဲထွက်ပါတော့တယ
်ဒါကြောင့်သိပ္ပံပညာရှင်တွေကတံပြာပင်တွေကိုမျိုးပီဇာဖြတ်ထုတ်တဲ့နည်းနဲ့ပိုးမွားဒဏ်ခံနိုင်တဲ့တံပြာမျိုးအဖြစ်ပြုပြင်ဖို့ကြိုးစားနေကြပါတယ်ပြင်ပမျိုးဗီဇာပေါင်းဆက်တာမျိုးမဟုတ်ပဲအပင်ရဲ့သဘာဝဖြစ်စဉ်ကိုပဲဖြတ်တောက်ပြုပြင်ဖို့ကြိုးစားတာပါဒီနေရာမှာမျိုးဗီဇာပြုပြင်ပြောင်းလဲတာနဲ့မျိုးဗီဇာဖြတ်ထုတ်တာမတူဘူးဆိုတာကိုကွဲကွဲပြားပြားသိဖို့လိုကြောင်းလဲကျွမ်းကျင်သူတွေကပြောပါတယ်
You would put a gene in and it would land anywhere in the chromosome whereas gene editing is kind of like editing a sentence or a word where you're very precisely going to
change that မျိုးဗီဇာတစ်ခုကို chromosome ထဲရောက်အောင်ထည့်သွင်းလိုက်တာပါမျိုးဗီဇာဖြတ်ထုတ်တာကတော့စာချောင်းတစ်ချောင်းဒါမှမဟုတ်စာလုံးတစ်လုံးကမလိုတဲ့နေရာကိုတိတိကျကျဖြတ်ထုတ်လိုက်တယ်လို့မျိုးပါ
မျိုးဗီဇာဖြတ်ထုတ်တယ်ဆိုတဲ့နေရာမှာဘလောက်ပဲတိကျပါတယ်ဆိုပေမဲ့လည်းအသေးစားပြုပြင်မှုတွေကမမျှော်လင့်တဲ့နောက်ဆက်တွဲအကျိုးဆက်တွေဖြစ်နိုင်တာမို့ဒီလိုမျိုးဗီဇာဖြတ်ထုတ်ပြုပြင်ထားတဲ့အစားအသောက်တွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေကတော့ရှိနေပါသေးတယ်တက်ရှိတွေကိုမျိုးဗီဇာဖြတ်ထုတ်ပြုပြင်ရမှာပေါ်ပေါက်လာနိုင်တဲ့ကောင်းကျိုးဆိုးကျိုးတွေကိုကိစ္စတစ်ခုချင်းစီပေါ်မူတည်ပြီးဆုံးဖြတ်ဖို့လိုအပ်တယ်လို့လည်းကျွမ်းကျင်သူတွေကပြောပါတယ်ရှင်
။မှတ်များသစဉ်အောင်ပြောပြတော့တာဖြစ်ပါတယ်။မကြာခင်မှာတော့ကြာသရီးနေ့ညအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါ VOA မြန်မာပိုင်းရဲ့2018ခုနှစ်နိုဝင်ဘာ29ရက်ကျတော်ရင်းနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကိုတော့ Line Media 19 25နဲ့32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူ
မြေလေးမြေလေးမြေအိမ်မှာကြတော့ကိုကျမကိုဖန်ပြီးရေမဟုတ်ခဲနဲ့တိုင်းရင်းသားတွေယူဝတနေမြေတွေအများဆိုင်မြေတွေပုံမြေတွေအထွတ်မြတ်ထားတဲ့မြေတွေအားလုံးကမြေလေးမြေလေးမြေအိမ်လို့စဉ်းစားဝင်သွားတ
ယ်အပတ်စဉ်တိုင်းရင်းသားတွေလောက်အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတော့အရင်ဆုံးကျမကြီးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့စီဂျိုယောဂာနဲ့ဆက်ဆက်ပြီးဖြစ်တဲ့ကြောက်ကပ်ပျက်စီးမှုအပိုင်းနှစ်ကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာစီဂျိုနောက်ဆက်တွဲအနေနဲ့ကြောက်ကပ်ထိခိုက်တာအဖြစ်များလာနေပေမဲ့အဖြစ်အောင်ကာကွယ်နိုင်တာအပြင်ဖြစ်လာရင်လည်းပုံမဆိုးအောင်ကုသနိုင်တယ်လို့စီဂျိုအထုကူတွေကဆိုပါတယ်စီဂျိုသွေးဂျိုယောဂာကြောင့်ကြောက်ကပ်မထိခိုက်ရအောင်ဘယ်လိုကာကွယ်နိုင်ပြီးကြောက်ကပ်စထိလာရင်လည်းဘယ်လိုမပျက်စီးသွားအောင်ကုသပေးနိုင်ပါလေဒီအကြောင်းကိုတော့မြန်မာနိုင်ငံစီဂျိုသွေးဂျိုယောဂာတင်းရဲ့ဥက္ကဋ္ဌဂုဏ်သုဆောင်ပါမောက္ခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคစီဂျိုသွေးဂျိုထုတ်ခုဆရာဝန်ကြီးနဲ့ဂုဏ်သုဆောင်ပါမောက္ခဒေါက်တာတင့်ဆွေလက်ခင်ဗျာစီဂျိုသွေးဂျိုယောဂာရဲ့ဒီအဖြစ်များတဲ့နောက်ဆက်တွဲယောဂာတစ်ခုဖြစ်တဲ့ကြောက်ခဲယောဂာအကြောင်းကိုပြီးခဲ့တဲ့ဘက်ကကျွန်တော်တို့ပြောခဲ့တဲ့နေရာမှာဖြစ်ရတဲ့အကြောင်းရင်းတွေအဖြစ်များနိုင်သူတွေနဲ့ဖြစ်လာရင်ကြိုသိနိုင်တဲ့ဒီဓာတ်ခွဲခန်းမှာရောကိုယ်ခန္ဓာပေါ်မှာရောပေါ့နော်ပေါ်လာနိုင်တဲ့လက္ခဏာတွေအကြောင်းကိုအသေးစိတ်တွေကျွန်တော်တို့ပြောခဲ့ကြပါတယ်ဆရာဒီတစ်ပတ်တော့ဆရာရေအခုလိုဒီကြောက်ကက်ဆက်တိခရတဲ့အနေအထားမဖြစ်အောင်ပေါ့နော်ဒီဖြစ်နိုင်တဲ့အကြောင်းရင်းတွေနဲ့အဖြစ်များနိုင်တဲ့သူတွေကိုလည်းကျွန်တော်တို့ကသိထားပြီးသားဖြစ်တာမို့ဘလို့ကာကွယ်သင့်တယ်ဆိုတော့ ਨੇ နောက်တစ်ချို့ကြတော့လေဒီစီဂျိုယောဂါဖြစ်လာချိန်မှာဒီကြောက်ကက်နောက်ဆက်တွဲပါဝင်ပြီးသားဖြစ်နေတာကြောင့်ဘလို့ကုသတဲ့နေဆိုတာတွေကိုအသေးစိတ်ပြောမှာပါဆရာရေအဲ့ဒီတော့စီဂျိုကြောင့်ကြောက်ကက်နောက်ဆက်တွဲဆက်မဝင်လာရအောင်ပေါ့ဆရာနော်ဘလို့ကာကွယ်နိုင်နေဆိုတာကိုစပြီးတော့ပြောပြပေးပါလား
အဓိကကာကွယ်မှုကတော့ဒီဒီရောဂါကိုကောင်းမွန်တဲ့ထိန်းသိမ်းမှုပုံမှန်ကဖြစ်အောင်ကျွန်တော်တို့ကထိန်းချုပ်လုပ်ရပေါ့ထိန်းချုပ်လုပ်တဲ့နေရာမှာမိုက်ကရိုယူရီးယားအဆင့်ပေါ့ပုံမှန်ကအခုဒီပုံမှန်ကပတ်သားခြင်းအဆင့်အရဆက်ပြီးတော့ဒီလိုအဖြစ်ဆိုရင်ကြည့်ရတော့မကျော်ငါဒီစပြီးတဲ့ဖြစ်နေကြာရှိတဲ့မကျော်ဘောနာကဆိုတာဒီ HP ဘောစီကိုခေါင်းထဲနေကြောလုံးဝထိန်းထားရမယ်။နောက်တစ်ခုကကျွန်တော်ကြေးကြီးရတာရှိကြတယ်။ကြေးတူလုံးဝ140ကိုပြရမှာကြောင်းမှာကျွန်တော်တို့ထိန်းထားရမယ်။နောက်တစ်ခုကကြောက်ကကိုထိခိုက်ခြင်းရဲ့စီးရီပေါ့။တမန်ကရှောင်းအောင်ပေါ့။ဘယ်လိုစဉ်းစားလဲဆိုရင်အကက်ကက်ပြောစီပေါ့။ MSAID ကိုခေါ်တဲ့ Non Steroidal Anti Inflammatory Drug ဆိုပေါ့။စီးရီဒီဒီနာရီကပကုန်းကြီးခြိုက်တယ်၊လက်ကြီးခြိုက်တယ်။အာရှိတဲ့မြေကြီးခြိုက်တယ်ဆိုပြီးတော့ပါလစီဘောရည်ဒီလိုလေကျန်တဲ့စီးရီဘောတိုက်ထူဖိနေတူကျန်တဲ့စီးရီဘောအဲအတက်ဆက်တဲ့စီးရီကိုအချင်းချင်းမရှိတဲ့နဲ့အတိုင်းဆောင်မရှိတဲ့နဲ့အများကြီးတောက်တဲ့ခါကျတော့အဲ NSCID တက်ဆက်တဲ့စီးရီကြောင့်ဘူးအဆိုင်ရောဂါဖြစ်နေတယ်ဘူးကြောက်ကပ်ကိုလည်းပြစင်းစီနိုင်တယ်ပေါ့အဲ့တော့ဒီဆိုတော့ကျတော့ဆက်ဆက်တဲ့စီးရီကိုလည်းအချင်းချင်းတုံးရင်းမရှိတော့ကြောက်ကပ်ကိုထိနိုင်တယ်ဆိုတော့စိတ်ထဲမှာမထားဘဲနဲ့မတုံ့ဆွဲကြဘူးပေါ့နော်စိတ်ထဲမှာလည်းမသိချာကြီးတတိချီကြီးရောတို့ဆက်ကြဖို့အဆောင်များတော့ဒီမှာများတော့အဲ့ဒီ NSAID ဒီကကကကကဒီအချိန်မှာကကကထိနေနေဆိုတော့စိတ်ကြီးတတိချာပြီးတော့ကျွန်တော်တို့မြန်မာရှော့ပြီးမှရှောင်ပြီးဘောမထိနေသေးဘူးဘော
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနောက်ထပ်ရောရှောင်သင့်တာတွေရှိသေးလားဆရာ
အဲနောက်တစ်ခုကတော့ကျွန်တော်ပုံမှန်ကြီးရဲ့အတွက်ကျွန်တော်ကတော့ဟိုစီးရတဲ့ကောင်းတယ်ဒီစီးရတဲ့ကောင်းတယ်ဟိုစီးကောင်းတယ်ဒီစီးကောင်းတယ်ဆိုတော့အပြီးအဆန်းနဲ့ရက်တွေပြုတ်တောက်တယ်အစိမ့်တောက်တယ်ဘောနော်ဟိုအစကတော့ကောင်းနေလို့ပြေးပြီးကြရကောင်းနေလို့တောက်ပြီးတော့ ပါတီကလည်းဒီအော်ဂနိဇေးရှင်းတွေလို့သူတို့ကခွေရသည်ကြီးကောင်းတယ်လို့အဲ့ဒါမျိုးတွေပေါ့စီးပီးတွေပေါ့အဲ့ဒါတွေမတော့ကြဘူးပေါ့တောက်တဲ့ခါကျတော့ဘာဖြစ်လဲဆိုတော့သိကြသိနေမှာမကောင်းဘူးနောက်ကအဲ့စီးရီရဲ့အာမိတွေကမိတဲ့စုကြီးကဆိုတော့တွေးတဲ့မှာတွေးဆဲလေးကိုနေစီတယ်အတွေ့ရနေတာရဲ့နေတာတည်းပြိတ္တတိတည်းရဲ့နေတာတည်းအသေးလေးရောက်မှဖြစ်တဲ့တက်ပတ်တွေပြင်နေကြတာပေါ့တော့ကောင်းမှုစုတော့ဆိုတော့ပြောတဲ့စီးပီးလို့မတော့နဲ့တွေးရတော့ထိပြီးတွေးတူသက်တိကြီးရဲ့ကချက်ပြည့်ကြီးတိချာဒီဟာရီတော့မဖြစ်နိုင်တော့မတော့ဘူးပေါ့နောက်တစ်ခါတော့ကျွန်တော်ပြည်သူရှိနေစီပြည်သူစီကိုပြချာယူချင်ပြီးတော့သက်တိကြောင့်ပြီးပေါ့ဒီချက်ကြီးလို့ကိုလိုပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ကျွန်တော်အစကပြောခဲ့တယ်လို့ပဲပေါ့နော်ဒီတချို့ကြတော့လဲကာကွယ်နိုင်တဲ့အနေအထားမရှိတော့ဘူးပေါ့နော်ဘာကြောင့်လဲဆိုတော့ဒီစီဂျိုယောဂါဖြစ်လာတဲ့အချိန်မှာနောက်ဆက်တွဲဒီချက်ကွယ်ယောဂါကလည်းဝင်ပြီးသားဖြစ်နေတဲ့အခါကျတော့သတို့အတွက်ကောဆရာကြီးအဲ့ဒီအချိန်တွေကပိုမဆိုးလာအောင်ပေါ့နော်ဆိုလိုတာကတော့ဒီ၆ကပ်ပြက်စီးတဲ့အဆင့်ထိရောက်မသွားဘဲနဲ့လူတန်းစီနေနိုင်အောင်ဘလို့ကုသနိုင်တယ်ဆိုတာကိုစပြီးတော့ရှင်းပြပေးပါလားဆရာရှင
်။အဲကုသမှုပိုင်းကတော့ကျွန်တော်ကအဲ့မှာပြောချင်တာတူးတူးလာပြီဆိုရင်ဆိုတာမိုက်ခရိုဗီယူရီးယားဆိုတာအလုံးစိတ်အသားဓာတ်ပေါင်းမှုလို့ရှိပြီးဆိုရင်ကျွန်တော်တူးတူးပြီးတဲ့အချိန်မှာတင်းချကြေးကြရောတက်တဲ့မှုကိုလည်းကြေးကြရင်ပြောမှုကိုလည်းအဲ့ဒါကိုပြန်ကောက်လဲစီးကျုပ်ကကောက်ရမယ်ရှင်ကြီးကိုရည်ရည်ချပြီးပြောလို့ရပေါ့။အဲ့တော့ဆိုတော့ ECI ကိုခေါ်တဲ့မျိုးပေါ့ဆိုတော့ကျွန်တော်တို့ကပ္ပစာရဲ့စီမျိုးပေါ့ကျွန်တော်ပရင်တူပေးလို့ပြောတဲ့ပြည်ကြီးမျိုးတောင်းတဲ့ ERB ကိုခေါ်တဲ့ကျွန်တော်စီမျိုးပေါ့ကျွန်တော်လူလူစာတည်းနဲ့ EB စာတည်းနဲ့လူစာတည်းလူစာတွေပေါ့ပြည်ကြီးကိုသိထိန်ရုံနဲ့ပါပါတဲ့ပုံမျိုးသိသိပြီးတော့ကျောက်ကရောကရှိမှုစံပုံကန့်ပြန်ထိန်တဲ့စီမျိုးဒီလိုမျိုးနဲ့သဘာနဲ့ကသွေးချိုနေတဲ့အတွက်သွေးချိုပြီးတဲ့စီမှာလေဒီလိုဆိုခေတ်ဝင်ကြပါမယ်။ထောက်ကကူအရှိတက်ပြီးပြစီကြီးမှကာကွယ်မယ်ဆေးမျိုးကိုကျွန်တော်ပြေမှုလုပ်မယ်ပေါ့။နော်။အခုဆိုလို့ရှိရင်ကဲအမေကမှတော့တော့ရောက်ခဲ့စားနေတယ်ပေါ့။ကျွန်တော်အပတ်ကြီးဖောက်ဆစ်ဆေးမျိုးတပတ်ကြီးဖောက်ဆစ်ဆေးမျိုးအဲ့လိုပေါ့။ SCD တူလို့ပြောတယ်ကျွန်တော်စီးနှံကြောင်းနေပြီးတော့အခုတက်တဲ့ဆော့ထောင်းလုပ်ပြီးတဲ့ဆေးကြီးပေါ့။အဲ့ဆေးကြီးကပြေလို့ရှိရင်တက်ကကုန်တယ်ကတော့မရှိရတဲ့ဘာကွယ်လဲ။ကျွန်တော်ပြောချင်တာတတိယကိုဆက်တော့ကောက်ပြီးတယ်အဲ့ဒီစီးရီးရေးပြီးပြီလို့ပေါ့။နောက်ကျွန်တော်တို့နောက်ကစားတဲ့ GB 1ဆိုတူစီပေါ့။ GB 1ဆိုတဲ့ထုံးစီဆိုတဲ့ကျန်တဲ့ကူတိုက်တဲ့ခေါ်တော့ပေါ့။အဲ့ဒါမျိုးဆိုရင်ကျွန်တော်ကျောက်ကကလည်းပြည့်စုံမှုတော့တဲ့ဒါပေမဲ့ဒီလိုတက်တာသေးတယ်။သမုံတို့ကျင်းနေရတာကတော့တော့ရတယ်မျိုးကျွန်တော်တော့ပေါ့ပြီးတယ်ပေါ့။အဲ့တော့ပြည့်စုံပြီးရင်တက်တဲ့ပုံတွေနဲ့ပြည့်စုံသိပြီးတော့ကျောက်ကကလည်းပြန်ကောင်းစီတဲ့အချိန်မျိုးကျွန်တော်ယူပြရမှာပေါ့
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလို့ဒီစီဂျိုသွေးဂျိုထိန်းစေရောကျောက်ကလည်းပြန်ကောင်းစီတဲ့စီတွေပြတာနဲ့ဒီသွေးတို့ကပါထင်းပြီးတော့နောက်ထပ်ကြောက်ကက်ထပ်ပြီးတော့ပုံမပြည့်စည်အောင်ပေါ့ဆရာနော်ပေးတဲ့ဆေးတွေအပြင်နောက်ထပ်ရောဘလို့ကုသမှုတွေရှိတယ်လဲဆရာရင
်နောက်ကူကတော့ကြောက်ကက်ပြည့်စည်ရတဲ့ဖြစ်လာတယ်ပေါ့သွေးရည်သွေးရည်ရောကောကျွန်တော်ကမြင်ကြက်ဆရာတက်တယ်ကြက်ဆရာတက်တယ်ဒါကိုကူရမယ်ပေါ့အဲ့ဒါတွေမှမရဘူးဆိုရင်တော့နောက်ကျင်ရတာကျွန်တော်တို့ကြောက်ကက်ဆေးရတဲ့အဆင့်ပေါ့သွေးတန့်တဲ့ဆေးပေါ့ဟီမိုဒိုင်လိုက်ဆစ်ပေါ့အဲ့တော့ဘာလို့ဒီလိုကျွန်တော်ဟီမိုဒိုင်လိုက်ဆစ်ဆိုတဲ့သွေးဖက်တဲ့ဆက်တည်နေပြီးတဲ့ဒီရတဲ့ငယ်မှာကျန်တူတူနေရတယ်ဘာလို့လဲငယ်ဒီမှာတော့ continuous peritoneal dilation ဆိုတာကနေပြီးတော့ဟိုဒီကြီးရဲ့ထဲမှာပိုက်ပိတ်နေမှာပေါ့เนาะပိုက်တော့ပြန်ပြီးတော့ကြက်ကြက်ဆန့်ကျင်ပြီးစစ်စစ်ပေါ့အရင်ကအစ်ဆက်ပြီးတယ်တော့ပြီးတော့ဟိုဒီကကြက်ကတူချင်ဟာလို့လို့ရတယ်ပေါ့နောက်ဆုံးအဆင့်နေတော့ကြက်ကအစားထူရတယ်ပေါ့ကြက်ကအစားထူရတယ်ပေါ့အဲ့ဒါကြတော့ကျွန်တော်ကကြက်ကအဆင့်လေးလေးတဲမယ်ဘုနဲ့တဲမယ်လေးရှားတယ်အခုချင်းကိုကြံရခါရယ်ဒီကခုစီဒီကရင်းဒီကြောက်ကူခန္ဓာပေါ်နေပြန်လေပြီးတော့ဟိုတုံ့ပြန်ပြီးတော့နေပြီးတော့ဆွတ်ထုတ်တာမဖြစ်အောင်လုပ်ရှိပြီးတော့တော့လေပြင်ချုံလို့တော့ကျနေဟိုစီးရီပေါ့စီးရီနေတော့ပါပေါ့အဲ့ဒါတော့နောက်ဆုံးဆုံးပေါ့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကောမေးစီစဉ်တင်ဆက်တဲ့ကျမကြီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်တိုင်းရင်သတင်းလောအစီအစဉ်ကိုမချခင်မှာထုတ်လွှင့်ပေးမှာပါအခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုအရင်နားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့တရုတ်မြန်မာစီးပွားရေးဇင်းညံတီဆောက်ဖို့လွန်ခဲ့တဲ့ September လကနားလည်မှုစာချုပ်လာကိုလက်မှတ်ရေးထုတ်ခဲ့ပါတယ်။ကမ္ဘာမှာဒုတိယစီးပွားရေးအင်အားကြီးဆုံးနိုင်ငံနဲ့ပူးတွဲပြီးစီးပွားရေးလုပ်တဲ့အခါဆင်းရဲတဲ့မြန်မာနိုင်ငံအနေနဲ့ကြိုးခံစားရမှာရှိသလိုလက်အောက်ခံဘဝရောက်သွားနိုင်တာလည်းရှိကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံမင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကိုဆက်သွယ်မဲ့၄နိုင်ငံစီးပွားရေးဇင်းကြံတည်ထောင်ဖို့ တရုတ်အစိုးရကြံစည်နေတာကြာပါပြီ။ဒါပေမဲ့လေ့လာရေးအစီရင်ခံစာတင်ပြပြီးအစည်းအဝေးမှာဆွေးနွေးတဲ့အဆင့်ကမတက်နိုင်သေးပါဘူး။လေးနိုင်ငံစီးပွားရေးဈေးကြာဟာရွေကျက်ကြီးမားသလောက်အခေါင်ထည်ဖော်ဖို့ကက်ကဲနေပုံရပါတယ်။ယူနန်နဲ့အများဆုံးကုန်သွယ်နေတာမြန်မာပြည်ပါ။လွန်ခဲ့တဲ့ဗန္ဒာရေးနှစ်မှာယူနန်မြန်မာကုန်သွယ်မှုတန်ဖိုးဟာဒေါ်လာတန်6000နီးပါးဖြစ်လို့အိန္ဒိယမြန်မာကုန်သွယ်မှုတဲ့ဆယ်ဆလောက်ပုံများပါလေ။ဒါကြောင့်မြန်မာနဲ့စီးပွားရေးဈေးကြံတိဆောက်တာဟာတရုတ်အတွက်ပိုပြီးလက်တွေ့ကြပါလေ။အနောက်တိုင်းကဒဏ်ခအရေးယူလို့မြန်မာစီးအစိုးရတရုတ်ကိုမိခိုးရတဲ့အဖြစ်မျိုးရောက်ခဲ့တယ်လို့အခုလဲရခိုင်မြောက်ပိုင်းပြဿနာကြောင့်မြန်မာအစိုးရကိုအရေးယူဖို့အနောက်တိုင်းမှာဆွေးနွေးနေကြပါလေ။ဒီချိန်မှာတရုတ်မြန်မာစီးပွားရေးဈေးကြံတည်ထောင်ဖို့ဆက်ဆက်ဆွေးနွေးပြီးစက်တင်ဘာလမှာနားလည်မှုစာချင်းလွှာလက်မှတ်ရေးထိုးပါတယ်။ယူနန်မန္တလေးကြောက်ဖြူရန်ကုန်ကားလမ်းရထားလမ်းဆက်ထားပြီးနိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတွန်းပြင်ဖို့ရည်ရွယ်ပါတယ်
။ဒီလိုစီးပွားရေးဈေးညံမျိုးတည်ဆောက်ဖို့ဆွေးဆိုးရလက်ထက်ကလေးကကြံစီခဲ့ပုံကိုကလဲဟမ်မွန်ကဝန်ကြီးဟောင်းဦးအောင်မင်းနဲ့တွေ့ဆုံမေးမြန်းပြီး Frontier စာဆောင်မှာစက်တင်ဘာ26ရက်နေ့ကရေးထားပါတယ်။စစ်တွေကနေကျိုင်းတုံရထားလမ်းဖောက်ဖို့ရထားဝန်ကြီးဦးအောင်မင်းကတာဝန်ယူရပါတယ်။ရထားလမ်းစီမံကိန်းကိုရရရရကူညီမဲ့သူဟာတရုတ်ပါပဲ။ဒါပေမဲ့ကြောက်ဖြူယူနန်ရထားလမ်းကိုသာတရုတ်ကစိတ်ဝင်စားပါတယ်။တန်ခအေးအေးယူမှုရုပ်သိမ်းလိုက်ပေမဲ့အနောက်တိုင်းဟာတရုတ်ကိုအစားမထိုးနိုင်သေးပါဘူး။မေလာကနှုတ်ထွက်သွားတဲ့ဝန်ကြီးဦးကျော်ဝင်းနဲ့ကုန်တယ်ဆက်မှုအသင်းချုပ်ကိုစလဲတွေဖေဖော်ဝါရီလကယူနန်မှာတွေ့ဆုံဆွေးနွေးတာကိုအခြေခံပြီးစက်တင်ဘာလမှာစီဝါရေးဈင်းကြံအတွက်နားလည်မှုစာကျွန်းလွာကိုလက်မှတ်ရေးထိုးကြတာဖြစ်ပါတယ်15နှစ်လောက်ကြံစီလာခဲ့တဲ့မဟာစီမံကိန်းဖြစ်ပါတယ
်စီဝါရေးဈင်းကြံစီမံကိန်းမပေါ်မီကတည်းကရှိခဲ့တဲ့တရုတ်မြန်မာပူးပေါင်းဆောင်ရွက်မှုတွေဟာဈင်းကြံလားစီမံကိန်းနဲ့အာဝင်ခွင့်ကျဖြစ်ဖို့လိုပါတယ်ဘူးဆက်သွားတဲ့ကားလမ်းဟာ6ဘိန်းကားအတွက်ဆောက်လုပ်ထားပြီးမဲ22ဘိန်းကားတွေသွားနေလို့ပြုပြင်နေရပါတယ်ဒေါ်လာတန်း 3,000 တန်းကုန်ကြမယ်ရန်ကုန်မိုးပြံရထားဒေါ်လာတန်း 2,500 တန်းရန်ကုန်ဘူရာကြီးဒေါ်လာတန်း 2,000 ကျော်ကုန်ကြမယ်ရန်ကုန်မြို့ပတ်ရထားစီမံကိန်းတွေပါဝင်ပါတယ်ဒေါ်လာတန်း 2,000 လောက်ကုန်ကြမယ်လို့ခန့်မှန်းပြီးတရုတ်က 90 ရာခိုင်နှုန်းစိုက်ထုတ်ဖို့သဘောတူခဲ့တယ်လို့သိရပါတယ်စီးပွားရေးဈေးညာစီမံကိန်းအကောင့်ထည့်ဖို့နိုင်ရင်မြန်မာနိုင်ငံဟာပိုပြီးတွေးထူလာနိုင်ပါတယ်
တရုတ်အစိုးရရဲ့ရဝန်လမ်းကြောင်းစီမံကိန်းမှာတရုတ်စံချိန်စံညွှန်းကိုအသုံးပြုရေးဟာအဓိကဦးတည်ချက်တစ်ခုဖြစ်တယ်လို့ဈေးကြံတက္ကသိုလ်ဘောဂဗေဒသုတေသီမျက်မျက်မွန်ကအောက်တိုဘာလ10ရက်နေ့ထုတ်အောက်ဆိုတက္ကသိုလ်တီးဆာဂါစာရန်မှာဖော်ပြထားပါတယ်တရုတ်စံချိန်စံညွှန်းကိုအများကလက်ခံလာရင်တရုတ်ကအမြဲတမ်းအပေါ်စီးရနိုင်မှာဖြစ်ပါတယ်မြန်မာကလည်း2014မှာစံချိန်စံညွှန်းတတ်မှတ်ခြင်းဆိုင်ရာဥပဒေပြဋ္ဌာန်းထားပြီးအမျိုးသားကောင်စီကိုလှုပ်ပန်ခွင့်ပေးထားပါတယ်။အပြည်ပြည်ဆိုင်ရာစံချိန်စံညွှန်းဒေသဆိုင်ရာစံချိန်စံညွှန်းပြည်ပစံချိန်စံညွှန်းစတာတွေထဲမှာတင့်တော်တဲ့စံချိန်စံညွှန်းကိုအမျိုးသားကောင်စီကလက်ခံနိုင်ပါတယ်။ဒါမှမဟုတ်လည်းမြမအခြေအနေနဲ့အညီပြုပြင်ထားတဲ့စံချိန်စံညွှန်းကိုတတ်မှတ်နိုင်တယ်လို့ပုံမှန်၅မှာရှင်းပြထားပါတယ်
။တရုတ်မြမကုန်သွယ်ရေးမှာတရုတ်ကအမြင်အားအပေါ်စီးရနေတာတွေအများကြီးရှိတာကိုသတိပြုသင့်ကြောင်းထောက်ပြကြပါတယ်ဥပမာနေဆက်ကုန်သွယ်ရေးမှာမြန်မာဘက်ကအများဆုံးတင်ပို့နေတဲ့စံတကြားနဲ့ပြောင်းကိုတရုတ်ဘက်မှာတရားမဝင်တဲ့စားသုံးကုန်အဖြစ်သတ်မှတ်ထားပေမဲ့ဝေယူနေပါတယ်ဒါကြောင့်မြန်မာပို့ကုန်တွေကိုတရုတ်ကအချိန်မရွေးပိတ်ပင်တမ်းပစ်တာထိန်းချုပ်တာတွေလုပ်နိုင်ပါတယ်နေဆက်ကတရုတ်ဝန်ထမ်းဟာဥပဒေကိုဂရုမစိုက်ပဲအဂတိလိုက်စားသူတွေဖြစ်တယ်လို့မြန်မာအရာတန်းဦးဆုံးမြင့်အောင်က Frontier စားသုံးကိုရှင်းပြပါတယ်တရုတ်မြန်မာဈေးကြံကိစ္စဆွေးနွေးရာမှာအကြံပေးဖြစ်ခဲ့တဲ့ကုန်တယ်ဆက်မှုအသင်းချုပ်ဟာအကောင့်တယ်ပေါ်ရာမှာလည်းအရေးပါအရာရောက်နေပါသေး။အသင်းဝင်တဲ့ကုမ္ပဏီသားစီးပွားရေးဈေးကြံမှာပါဝင်လုပ်ပိုင်ခွင့်ရှိပါသေး။တရုတ်မြန်မာစီးပွားရေးကောင်စီကိုလည်းကုန်တယ်ဆက်မှုအသင်းချုပ်ကပဲဖွဲ့စည်းရမှာဖြစ်ပါသေး။တရုတ်မြန်မာစီးပွားရေးဈေးကြံဟာဒေါ်လာတန်ပေါင်းများစွာယင်းနီးမြုပ်နှံရမယ်ရေရှည်စီမံကိန်းကြီးဖြစ်ပါသေး။တရုတ်ရောမြန်မာရောအဂတိလိုက်စားရမှာနမင်ရထားသူတွေဖြစ်လို့တရုတ်လက်အောက်ခံစီးပွားရေးကိုလိုနီဘဝရောက်မသွားအောင်အထူးဂရုပြုရမှာဖြစ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုဦးအောင်ခင်နဲ့အတူကိုညံဝင်းအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တိုင်းရင်းသားနယ်စပ်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီအစီအစဉ်ကတော့ထိုင်းခြေဆိုင်တိုင်းရင်းသတင်းတောက်တွေကတင်ပြပေးထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့အစိုးရရဲ့မြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲမှုဥပဒေကိုပယ်ဖျက်ပေးဖို့စစ်ဘေးရှောင်တိုင်းသားတွေကနေကန့်ကွက်ခဲ့ပါတယ်။မြို့ပြည်နယ်ဝန်ကြီးချုပ်ကို NLD ကခေါ်ယူတတိပေးမယ်ဆိုတဲ့သတင်းဖော်ပြချက်ဟာမဟုတ်မမှန်ဘူးလို့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်နမ်ခမ်းမြို့နယ်ကစက်ကူစက်ယုံလေပတ်မှုကိုဒေသခံတွေကကန့်ကွက်နေတဲ့အကြောင်းတွေကိုကြားစားရမှာပါရှင
်။ကျမကနန်းဟောင်းမရှင်သတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။အစိုးရကနေထုတ်ပြန်ထားတဲ့မြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲမှုဥပဒေဟာစစ်ဘေးရှောင်တွေရဲ့မိယိုဖလာမြေယာပိုင်ဆိုင်မှုကိုထိခိုက်နေတဲ့အတွက်ပယ်ဖျက်ပေးဖို့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသက ITP တွေကနေကန့်ကွက်တယ်လို့ ITP တွေရဲ့ကိုစားပြောခွင့်ရဦးတူးနန်းကပြောပါရယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာအစိုးရတပ်မတော်နဲ့တိုင်းနာလက်နက်ကိုင်ဖွဲ့တွေအကြားဖြစ်ပွားနေတဲ့စီရေးပဋိပက္ခတွေကြောင့်နေရက်ကနေစွန့်ခွာနေရသူတွေရဲ့ဓမ္မဥချလောက်ကင်လာတဲ့လေယာမြေတွေကိုဒီဥပဒေကိုအကြောင်းပြုပြီးလုပ်ငန်းရှင်တွေကနေတရားဝင်မတ်ပုံတင်လျှောက်ပြီးတင်ယူမှာကိုစိုးရိမ်နေကြတာပါလေယံမြေစိုက်ပျိုးလုပ်ကင်နေသူတွေကတက်ဆိုင်ရာစီမံခန့်ခွဲရေးကော်မတီကိုလုပ်ပိုင်ခွင့်လာရောက်လျှောက်ထားရမယ်လို့အစိုးရကနေကြေညာထားပေမဲ့စစ်ရှောင်တွေအနေနဲ့မြေယာမတ်ပုံတင်လျှောက်ဖို့အခက်အခဲရှိနေတယ်လို့ဦးတူနန်ကဆိုပါတယ်အစိုးရကနေထုတ်ပြန်တဲ့မြေလွတ်မြေလက်မြေရိုင်း2018ဥပဒေကိုလုံးဝဖျက်သိမ်းတင်တယ်လို့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကစစ်ဘေးရှောင်တိုင်းသားတွေကနေကန့်ကွက်ကြောင်းနိုဝင်ဘာလ29ရက်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုထားကြပါတယ်
တိုင်းစားတွေရောက်ရှိနေလို့မွန်ပြည်နယ်ဝန်ကြီးချုပ်သောက်သားအေးဆန်ကို NLD ကနေခေါ်ယူသတိပေးမယ်ဆိုတဲ့သတင်းဖော်ပြချက်ဟာမဟုတ်မှန်ဘူးလို့ဝန်ကြီးချုပ်သောက်သားအေးဆန်ကနိုဝင်ဘာ28ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးပြန်လည်ရှင်းလင်းခဲ့ပါတယ်ပြည်တွင်းသတင်းဌာနတစ်ခုရဲ့မေးမြန်းချက်မှာတိုင်းကြားစာရှိလို့ဒေါက်တာအေးဆန်ကိုသတိပေးဖို့ဗာတီလူမှုဆောင်ဖွဲ့ကဆုံးဖြတ်ထားကြောင်း NLD ပြောရေးဆိုခွင့်ရှိသူတာတာမျိုးညွတ်ကပြောတယ်ဆိုပြီးသတင်းဖော်ပြထားပါတယ်NLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွတ်ကတော့ဒေါက်တာအေးဆန်ကိစ္စနဲ့ပတ်သက်ပြီးပါတီမှာတိုင်ထားတာမရှိသလိုသတိပေးဖို့လည်းမရှိဘူးလို့ပြောပါရယ်
။နိုဝင်ဘာလ29ရက်နေ့မှာကြာရောက်ခဲ့တဲ့ရခိုင်တရားစာဒရပိုင်ခွင့်နဲ့စီမံခန့်ခွဲပိုင်ခွင့်ဆိုင်ရာလူထုချီတက်ပွဲနှစ်နှစ်ပြည့်အထိမ်းအမှတ်ဖြင့်ကြောက်ဖြူမြို့တာရဏပိတ်မှန်မှန်ရခိုင်တရားစာဒမူဝါဒဆိုင်ရာဆွေးနွေးပွဲတစ်ခုကိုကျင်းပကြပါရယ်။တရားစာရပေါ်ကြွယ်ဝတဲ့ရခိုင်ပြည်နယ်မှာတရားစာရဆိုင်ရာမူဝါဒတရားပေါ်ထွန်းလာရတဲ့အတွက်အခုလိုဆွေးနွေးပွဲကျင်းပရတာဖြစ်တယ်လို့ဥဆောင်ကျင်းပသူတဦးဖြစ်တဲ့ကိုစရကျော်ကပြောပါရယ်2008ဖွဲ့စည်းပုံအောက်မှာကြီးမားတဲ့စီမံကိန်းတွေအကောင့်ထည့်ဖော်ရင်ရခိုင်ပြည်သူတွေနစ်နာမှာဖြစ်တဲ့အတွက်ကြောက်ဖြူအထူးစည်းပွားရေးစုံနဲ့ကလတန်မြင့်စီမံကိန်းတွေကိုရပ်ဆိုင်ဖို့ရင်နံနဲ့တဘာဝတက်ငွေတူးဖော်တဲ့လုပ်ငန်းတွေကိုရပ်ဆိုင်ထားဖို့နဲ့ရွှေတဘာဝတက်ငွေအပါအဝင်တခြားစီမံကိန်းတွေကရရှိတဲ့အကျိုးအမြတ်ကိုရခိုင်ပြည်ဖွံ့ဖြိုးရေးအတွက်ခွဲပေးဖို့စတဲ့တောင်းဆိုချက်တွေပါတဲ့အိပ်ပွင့်ပေးစာတစ်စောင်ကိုလည်းနိုဝင်ဘာလ25ရက်နေ့ကနိုင်ငံတော်သမ္မတကိုလိတ်မှုပြီးပေးပို့ထားပါတယ်ဆွေးနွေးပွဲကိုရခိုင်တရားစာရနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာကွန်ရက်ကဥဆောင်ပြီးနိုဝင်ဘာလ26ရက်နေ့ကနေ29ရက်နေ့အထိကျင်းပခဲ့ပြီးရခိုင်နိုင်ငံရေးပါတီတွေရခိုင်အရက်ဖက်ဖွဲ့စည်းတွေကလူပေါင်း200ခန့်တက်ရောက်ခဲ့ကြပါတယ်
ဒီရင်မျိုးရလုံးမြောက်ရေးတပ်မတော် KNLA ဘ ഹു စေးဌာနဟာဆိုရင်2018ခုနှစ်အတွင်း KNU ထိန်းချုပ်နယ်မြေထဲမှာမျက်စိဝေဒနာရှင်အယောက်ပေါင်း1000ကျော်ထိမျက်စိခွဲစိတ်ကုသပေးနေရပါတယ်။လက်ရှိအချိန်မှာ KNU ထိန်းချုပ်နယ်မြေထဲကခရိုင်ကွန်တစ်ခုမှာလိုက်လံကွင်းစင်ကုသမှုတွေပြုလုပ်ပေးပြီးတဲ့အပြင် KNU KNLA PC ဌာနချုပ်မှာလည်းဆက်လက်ကုသပေးမယ်လို့ဥဆောင်ခွဲစိတ်မှုပြုလုပ်နေတဲ့ဒေါက်တာနေဆဲကပြောပါတယ်။မြစ်စီခွဲစိမှုလုတ်တဲ့လုပ်ငန်းစဉ်ဟာ2013ခုနှစ်ကစတင်ပြီး KNU ထိန်းချုပ်နယ်မြေတွင်အခမဲ့ကွင်းစင်ကုသပေးရမှာအခုချိန်ထိမြစ်စီဝေဒနာရှင်ပေါင်းအယောက်6000ကျော်ထိခွဲစိကုသနိုင်ခဲ့ပါတယ်
။ပ ပထမအကြိမ်မွန်ပါတီဗဟိုကော်မတီအစည်းအဝေးကိုနိုဝင်ဘာလ25နဲ့26ရက်နေ့ကမော်လမြိုင်မြို့ပိုင်ခေတ်ခမ်းမမှာကျင်းပခဲ့ရမှာမွန်ပါတီရဲ့ဖွဲ့စည်းပုံအခြေခံစည်းမျဉ်းမူကြမ်းနဲ့ပါတီလုပ်ငန်းကော်မတီလမ်းညွှန်ချက်တို့ကိုအတည်ပြုခဲ့တယ်လို့မွန်ပါတီတွက်ဖက်တွင်းရင်မှုတက်နိုင်လီတမကပြောပါရယ်အခုအခါမွန်ပါတီနှစ်ပါတီပေါင်းစည်းခွင့်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှမှပုံတင်ထားဆဲဖြစ်ပြီးမြို့နယ်အလိုက်အောက်ခြေပါတီဝင်တွေပေါင်းစည်းရေးကိစ္စကို3လအတွင်းပြီးနိုင်ဖို့အဖွဲ့ခွဲဆောင်ရွက်သွားမယ်လို့နိုင်လိဒ်မာကဆက်ပြောပါတယ်မွန်လူငယ်တဦးဖြစ်သူနိုင်စဝေါမွန်ကတော့မွန်ပါတီထောင်မယ်ဆိုတာဘယ်လိုမူဝါဒတွေနဲ့သွားမယ်ဆိုတာမွန်ပြည်သူတွေသိလာအောင်တည်တည်ချာချာချပြပေးတင်ပြီးပါတီမဟာမိတ်ကိစ္စနဲ့လာမယ့်ရွေးကောက်ပွဲအတွက်အသင့်ပြင်ဆင်ထားတဲ့ကြောင်းထောက်ပြပါတယ်မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ AMDP မွန်အမျိုးသားပါတီ MNP နဲ့မွန်ကိုစားပြုပါတီအကောင့်ထဲပေါ်ရေးအဖွဲ့တို့ပေါင်းစည်းပြီးအော်တိုဘလတ်20တရက်နေ့ကမွန်ပါတီလို့အမည်သတ်မှတ်ခဲ့ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်ရွှေလီမြစ်ကမ်းဘေးမှာရှိတဲ့စက်ကူစက်ရုံဟာတဘာဝပတ်ဝန်းကျင်နဲ့လူထုကိုစိုးကျိုးတက်ရောက်စေတာကြောင့်ကွင်းစင်ကြည့်ရှုစစ်ဆေးတားမြစ်ပေးဖို့ဒေသခံလူထုကအစိုးရထံကိုတောင်းဆိုခဲ့ကြပါတယ်ဒီစက်ရုံကထွက်တဲ့ရေစိုးနဲ့ဓာတုစီးရီတွေဟာဒေသခံတွေအတွက်စိုးကျိုးဖြစ်နေတယ်လို့လည်းဒေသခံတွေကထောက်ပြနေကြပါတယ်။နမ်ဟုံကလည်းစူးစီးတင်ဆက်ထားပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့ရွှေလင်းမြစ်ကမ်းဘေးမှာတည်ဆောက်ခဲ့တဲ့စက်ကူစက်ယုံကိုအစိုးရရောဒေသခံလူထုကပါစန့်ကျင်ကန့်ကွက်ခဲ့ကြပေမဲ့ဒီစက်ယုံဟာလဲပတ်မှုရှိနေဆဲဖြစ်တယ်လို့နမ်ခမ်းမြို့မိမျိုးဖအဖွဲ့ခေါင်းဆောင်ဆရာစိုက်အောင်ဝင်းကရှမ်းပါဒါနဲ့အခုလိုပြောပါတယ
်။ဆောဝနဲ့တောက်ခကနေ့တန်လေးကြော်ပြီးတွမ်းစင်းတဲ့တန်ဖီတူတော့
ကျွန်တော်တို့လူထုပူးပေါင်းအဖွဲ့6ဖွဲ့ကနေနိုဝင်ဘာ20ရက်နေ့တုန်းကအစိုးရတမတလွတ်တော်ပြန်စားရဝင်ကြီးစီကိုစာရေးတားပေးပို့ခဲ့တယ်။ဒီစက်ယုံကအစိုးရတားထားတဲ့ကြားကလဲပတ်နေတယ်လို့ရွာသားတွေကပြောပြလို့ကျွန်တော်တို့လူမှုအခြေပြုတဲ့အဖွဲ့တွေပါဝင်ပြီးခဲ့တဲ့အပတ်ကကွင်းစင်ကြည့်တာတကယ်လည်းလဲပတ်နေတာတွေ့ရပါတယ်လဲပတ်ခွင့်လက်မှတောင်းကြည့်တော့ပြီးခဲ့တဲ့နှစ်ကလေးကအစိုးရကစမ်းတက်လဲပတ်ခွင့်အတွက်ပေးထားတဲ့ခွင့်ပြုစာအဟောင်းကြီးပဲဖြစ်နေပါတယ
်မြမမြန်ဦးစက်ကူစက်ယုံဟာနှမ်ခမ်းမြို့နယ်မြောက်ဖက်နှမ်ခမ်းမြို့နယ်ရွှေလင်းမြစ်ကူးကျိုးတရာတက်နဲ့ကျိုးတရာဟောင်းကြားဟန်ကမ်းရွာမှာတည်ရှိပါတယ်စက်ယုံကစွန့်ပစ်တဲ့ရေဆိုးတွေဟာတိရခန်တွေကိုထိခိုက်နေတယ်လို့ဟန်ကန်းညွာသားစိုက်အိုက်ကပြောပါရယ
်စက်ကူစက်ယုံကနေထွက်လာတဲ့ရေဆိုးရင်ညစ်ဓာတုရေတွေဟာရင်းနေတတ်သွားတွေကို
တည်တည်စေပါတယ်ခင်ဗျ
လူထုကိုလည်းထိခိုက်တယ်ပြီးတော့တဘာဝပတ်ဝန်းကျင်ကိုလည်းဆိုးကျိုးတက်ရောက်မှုရှိနေတယ်
နမ်ခမ်းမြို့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအေးမောင်ကလည်းစက်ယုံကိုကွင်းစင်ကြည့်ရှုစစ်ဆေးခဲ့တယ်လို့အခုလိုပြောပါတယ်
ဒီတရားနဲ့ကပ်ပြီးဆောက်တဲ့အတွက်ကြောင့်ဆောက်လို့ရဲလည်းခွင့်မပြုပါဘူ
း
ဟိုလုံထုံလုံးနည်းရရစက်ယုံဆောက်မယ်ဆိုရင်တရားနဲ့တမိုင်အလောက်ပါအကွာဝေးရှိမှဆောက်လို့ရတယ်လေရန်ကြီးအသုံးပြုခွင့်ဆိုတဲ့လက်မှတ်လည်းသူတို့ကမရရှိပါဘူးအဲ့ဒါဒီအကြောင်းတွေကမညီညွတ်လို့တော့ဟိုကလုံးဝလည်းပတ်ဖို့ကခွင့်မပြုပါဘူးဒီစက်ယုံကိုပိတ်ပေးပါလို့ကျွန်တော်တို့ပြောတော့ပြောထားပြီးသားပါ
မြမများဦးစက်ကူစက်ယုံဟာနမ်ခမ်းမြို့နယ်အတွင်းလှုပ်ရှားနေတဲ့လွယ်လွန်ပြည်သူစစ်ပိုင်စက်ယုံဖြစ်ကြောင်းဒေသခံတွေကပြောဆိုပါတယ်စက်ကူစက်ယုံကြောင့်ဒေသခံလူထုနယ်တဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေတယ်ဆိုပြီးဒေသခံလူထုနယ်လူမှုအခြေပြုပေါင်းအဖွဲ့6ဖွဲ့တို့ကနေပြည်နယ်အစိုးရလွတ်တော်နိုင်ငံတော်ဓမ္မရစီအထိစီစစ်ပေးဖို့အကြိမ်ကြိမ်စာရေးသားပေးဖို့တောင်းဆိုခဲ့ကြပါတယ်
ဆက်ပြီးတော့လက်တလောအစိုးရကထုတ်ပြန်လိုက်တဲ့မြေလွတ်မြေလက်မြေရိုင်းဥပဒေဟာတိုင်းသားတွေရဲ့ရိုးရာမြေယာပိုင်ဆိုင်မှုဒလိဥပဒေတွေကိုပြစ်ပယ်လိုက်ပြီးတော့အနာဂတ်ဖက်ဒရယ်ပြည်ထောင်စုလမ်းကြောင်းနဲ့လည်းဖြောင်ပြောင်ကြီးဆန့်ကျင်နေတဲ့အတွက်လက်ရှိငင်းချင်ရေးဖြစ်စဉ်တွေကိုအဟန့်တားဖြစ်စေတယ်လို့မြေယာအရေးလှုပ်ရှားသူတွေကဆိုပါတယ်မိကလျာမုံကစူးစီးတင်ဆက်ပေးထားပါတယ်
အစိုးရထုတ်ပြန်လိုက်တဲ့မြေလွတ်မြေလတ်မြေရိုင်းဥပဒေဟာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့စချင်ဘက်ဖြစ်နေတယ်လို့ဒုမြေကွန်ရဲ့ထွေထွေသွင်းရမှုကိုစီသူကခုလိုပြောပါတယ
်မြေလွတ်မြေလတ်မြေရိုင်းမှာကျတော့ကိုကျမကိုဖန်တီးရမဟုတ်ခဲနဲ့တိုင်းရင်းသားတွေယူဝတနေမြေတွေအများဆိုင်မြေတွေပုံမြေတွေအထွတ်မြတ်ထားတဲ့မြေတွေအားလုံးကမြေလွတ်မြေလတ်မြေရိုင်းလို့စည်းရင်းဝင်သွားရင်ကျွန်တော်သွားနေတဲ့လုပ်ငန်းစဉ်တွေစချင်ဘက်ဖြစ်သွားမှာနော်အခုသွားနေတဲ့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေသွင်းမြေပွဲတွေအားလုံးနဲ့စချင်ဘက်ဖြစ်တဲ့ဥပဒေကြီးထွက်လာတာဖြစ်တဲ့အတွက်ဒါကကံပြောင်းစက်တင်တာပေါ့နော်ပုံမှန်သွားနေတာတမျိုးအောက်မှာထွက်နေတဲ့ဥပဒေတွေကတမျိုးဖြစ်နေကြရ
မြင်းတို့မြေလမြေရိုင်းဥပဒေကိုစက်တင်ဘာလ17ရက်နေ့မှာအစိုးရကပြဋ္ဌာန်းလိုက်တာဖြစ်ပြီးတော့ဒီဥပဒေကိုပြဋ္ဌာန်းပြီး6လအတွင်းမှာစိုက်ပျိုးလောက်ကန်နေသူတွေကတက်ဆိုင်ရာစီမံခန့်ခွဲရေးကော်မတီကိုလောက်ပိုင်ခွင့်လာရောက်လျှောက်ထားရမယ်လို့လည်းမြင်းတို့မြေလနဲ့မြေရိုင်းများစီမံခန့်ခွဲရေးဗဟိုကော်မတီကအောက်တိုဘာလ30ရက်မှာထုတ်ပြန်ထားပါတယ် ပိုင်းရနာတွေရဲ့ရိုးရာဓလေ့မှာတော့မိမိတို့ဘိုးဘွားဆင်ဆက်ပိုင်းဆိုင်လာခဲ့တဲ့မြေတွေကိုနောက်ပိုင်းမွေးဖွားလာတဲ့တားဆင်မြေဆက်တွေအတွက်အလိုလျောက်မွေးဆက်ခံပိုင်းဆိုင်စီခဲ့တာဖြစ်ပြီးအစိုးရကအခုလိုထုတ်ပြန်လိုက်တဲ့မြေတို့မြေလာမြေရန်ဥပဒေမှာတော့အဲ့ဒီမြေတွေဟာတမန်နှစ်ကလပိုင်းချနဲ့အစိုးရစီကမြေငှားဖို့အတွက်မှတ်ပုံတင်ခိုင်းတာလို့လည်းမြေယာရေးလှောက်ရှားသူတွေကထောက ီးတယ်လို့လည်းခုလိုဆိုသွားပါတယ
်။မင်းကြီးရေးတဲ့မှာအများအနေပတ်သက်ပြီးဆွေးနွေးနေတာလည်းရှိခဲ့တယ်။တကယ်လို့အစိုးရအနေနဲ့ trail လည်းတကယ်ဥတီချက်နဲ့တောင်းမယ်ဆိုလို့ရှိရင်တိုင်းရင်းသားတွေရဲ့ကိုယ်ပိုင်အုပ်ချုပ်မှုကိုယ်ပိုင်ဖျက်ဆီးခွင့်မိမိရဲ့မျိုးပေါ်မှာမိခံပြီးပိုင်ဖြေရှင်းမှန်ခန့်ခွဲဝင်ခွင့်ကအရေးကြီးတယ်။
အကရင်ပြည်နယ်အတွင်းမှာလည်းအစိုးရထုတ်ပြန်လိုက်တဲ့မြေယာဥပဒေဟာရှိပိတာ KNU မြေယာမူဝါဒနဲ့ဆက်ကျင်ဘက်ဖြစ်နေတဲ့အတွက်အခြေအနေတွေပိုမိုရှုပ်ထွေးစေနိုင်နေတယ်လို့လည်းဖလုံစွာဒီမိုကရက်တစ်ပါတီဒုဥက္ကဋ္ဌမန်းအောင်ပြည်စုကအခုလိုပြောပါတယ်
။ KNU မှာ KNU Land Law ဆိုတာရှိတယ်လေမြေယာမူဝါဒဆိုတာရှိတယ်ဒီဘက်မှာကတော့ KNU ရဲ့ Land Law ထဲမှာကဘယ်မြေမှမြေလို့မြေလာမရှိဘူးအကုန်လုံးကသူ့ပိုင်ရဆိုင်ရနဲ့ယူပဲသူရတော့ register မလုပ်ရသေးသေးကတော့ကလုံးမြင်လို့မြင်လာပဲဒါကိုသူရအနေနဲ့ကြိုက်လို့စီမံပိုင်ခွင့်ရှိတယ်ဆိုတော့အဲ့ဒီနှစ်ခုကတော်တော်လေးကိုကွာဟနေတယ်ဆန့်ကျင်နေတယ်
လာတလို့သူရထုတ်ပြန်ခဲ့တဲ့မြေတို့မြေလာမြေရန်2018ဥပဒေကိုလုံးဝဖျက်သိမ်းသိတယ်လို့လည်းနိုဝင်ဘာလ16ရက်နေ့ကဒုမြေကွန်ရဲ့မြေယာအရေးလှုပ်ရှားမှုအဖွဲ့နဲ့အတူအရက်ဖက်လူမှုအဖွဲ့စီပေါင်း350နိဗာခကသဘောထားကြီးညာချက်တစောင်ထုတ်ပြန်ခဲ့ပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။အစိုးရရဲ့မြေလွတ်မြေလတ်မြေရိုင်းစီမံခန့်ခွဲရေးဥပဒေထုတ်ပြန်ချက်ကိုပယ်ဖျက်ပေးဖို့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကစစ်ဘေးရှောင်တိုင်းသားတွေကနေကန့်ကွက်ခဲ့ပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကို NLD ကနေခေါ်ယူသတိပေးမယ်ဆိုတဲ့သတင်းဖော်ပြချက်ဟာမဟုတ်မှန်ဘူးလို့ဝန်ကြီးချုပ်ကနေသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အပတ်စဉ်တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။သတင်းစီနေနေနဲ့ကျွန်တော်တို့စီကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်ဖတ်ရှုလို့ရတယ်လို့ VOA ရဲ့ Facebook ဆာမျက်နှာကနေလည်းနားဆင်ဖတ်ရှုနိုင်ပါတယ်။သတင်းစီနေနေနဲ့ကျွန်တော်တို့ VOA ကို internet ကနေဝေဖန်ချန်ပေးစာတွေပို့လို့ရတယ်ဆိုရင်တော့ပို့ခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ကိုemail ပို့ပြီးတော့လည်းဆက်သွယ်နိုင်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့0239-382-5554ကိုခေါ်ဆိုနိုင်ပါတယ်ခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လုံးကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ NATO's American သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေကိုစုံစမ်းပေါ်ထုတ်နေတဲ့အထူးစုံစမ်းရင်းမှူးရောဘတ်မူလာကဆွဲဆိုထားတဲ့အမှုတင်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ရဲ့ကိုပိုင်ရှင်းနေဟောင်းမိုက်ကယ်ကိုဟင်းဒီနေ့ပြည်ရှိချောင်းလျှောက်လဲဖို့စီစဉ်ထားတယ်လို့ American သတင်းမီဒီယာတွေမှာဖော်ပြနေပါတယ်။ Congress တော်ကိုလင်းလဲပြောဆိုခဲ့ကြောင်းဝန်ခံမှာဖြစ်တယ်လို့လည်းသတင်းတွေကဖော်ပြနေကြတာပါ။ယမန်နိုင်ငံမှာဆော်ရီကဥဆောင်နေတဲ့စစ်ပွဲမှာအမေရိကန်ပါဝင်မှုအဆုံးသတ်ရေးဥပဒေချမ်းကိုအမေရိကန်ထက်လွှတ်တော်မှာထောက်ခံမဲ63မဲကန့်ကွက်မဲ38မဲနဲ့မနေ့ကတည်ပြလိုက်ပါတယ်။မဲခွဲထောက်ခံမှုကိုချီးကျင်းအားဖြင့်ဆော်ရီနဲ့ပတ်သက်လို့လွှတ်တော်မတ်တင်နဲ့အင်ဖြူတော်ကြားသဘောထားကွဲလွဲရဖို့ပြသရာရောက်နေတယ်လို့လည်းအများကယူဆနေကြပါတယ်။ရုရှားနိုင်ငံနဲ့တင်းမာမှုတွေကြုံရတဲ့ယူကရိန်းနိုင်ငံလုံခြုံရေးအတွက်အာဇော့ပင်လယ်မှာမြောက်အတ္တလန္တိတ်စာရုပ်ဖွဲ့နီတိုကစစ်သည်မော်တွေဆီလို့ပို့ယူကရိန်းသမ္မတကအကူအညီတောင်းလိုက်ပါတယ်။ဒီနေ့မှာပဲတူရကီသမ္မတရီချစ်တိုင်အာရိုဝန်ကလည်းယူကရိန်းနဲ့ရုရှားကြားကျောင်းဝင်ဆက်ဆက်ညှိနှိုင်းပေးဖို့ကန့်လန့်ခဲ့တာပါ။အာဖဂန်နိုင်ငံကဘူးမြို့တော်ကလုံခြုံရေးစခန်းတစ်ခုမှာတနက်တေဘုံနေသုံးပြီးညတော့ကတိုက်ခိုက်မှုတွင်ဝန်ထမ်း9ဦးသေဆုံးပြီးဒဏ်ရာရသူ32ယောက်ထိရှိတဲ့အကြောင်း G4S British လုံခြုံရေးကုမ္ပဏီကပြောဆိုလိုက်ပါတယ်။ဒဏ်ရာသူတွေထဲမှာဝန်ထမ်း9ယောက်ပါဝင်ကြောင်းလည်းပြောဆိုခဲ့တာပါ။ကဘူးမြို့တော်ကလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချက်ထားတဲ့နေရာမှာဖြစ်ပွားတဲ့တိုက်ခိုက်မှုတွင်အနည်းဆုံးလူပေါင်း10ဦးသေဆုံးပြီးအများအပြားဒဏ်ရာရတဲ့အကြောင်းလည်းအာဖဂန်တာဝန်ရှိသူတွေကအတိအပြုပြောဆိုထားပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လုံးချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်စုမြန်မွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီခရိုဒူဘင်စကီဖြစ်ပါတယ်။ VOA American တန်ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ 9km 19 25 30 minutes နဲ့ line length 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ ဒီဝေကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ညနေပ
This program has come to you from the Voice of America, Washington. Welcome to the Voice